Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 AM American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းနိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။စနေညအတွက်အစီအစဉ်တွေကိုကျွန်မစုမွန်ကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်ကျမကတော့ခင်ပြထွေးပါဒီညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးပါမယ်စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်ကဒီရက်ပိုင်းလက်နက်ကြီးတွေနဲ့စစ်အင်အားတိုးချဲ့ချလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေကြအောင်ကုလသမဂ္ဂကပြောပါရယ်နောက်ဘင်္ဂလားဒေ့ရှ်ဘန်ဆန်ချာကျွန်းမှာရွှေ့ပြောင်းနေရာချထားတဲ့ရင်ဂျာဒုက္ခသည်တွေကိုကူညီရေးကိစ္စကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားဒီကနေ့သဘောတူညီချက်တရက်လက်မှတ်ရေးထိုးပါရယ်နောက်ထပ်ဝန်ကျွန်းနဲ့ညီညာစွာပေါင်းစည်းရအောင်ကြိုးပမ်းသွားမယ်လို့တုတ်တမရရှိခြင်းပင်ကဒီကနေ့ထပ်မံကတိပြုပြောပါရယ်ဒီလိုနောက်ဆုံးရသတင်းတွေကြားဖို့ရှိပါရယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့တူသတင်းပေးပို့ချက်မှာနားဆင်ရမှာကတော့မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်မှာဖမ်းမိခဲ့တဲ့လက်နက်တွေဟာ KIA ထုတ်တွေဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားတဲ့အပေါ်မှာ KIA ဘက်ကဘယ်လိုတုံ့ပြန်ပါသလဲ
လက်နက်တွေကတော့ကျွန်တော်တို့ KIA နဲ့ပတ်သက်မရှိဘူးခင်ဗျာဘယ်အဖွဲ့အစည်းကိုလဲကျွန်တော်တို့ရောင်းပေးတာဒီကူညီပေးတာ
KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူပါရှင်ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အတူဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတွေမှာတော့ AI တူပါဉာဏ်ရည်နည်းပညာကိုသုံးပြီးတော့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းမှုကြိုးပမ်းနေပါတယ်သဘာဝပတ်ဝန်းကျင်ကနေပြီးတော့ဒီဥရုယာတီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဘေးရန်နေရာတွေရှောင်ရှားနိုင်ရေးအီတလီကသူ့ဒေသတွေအားထုတ်ကြိုးပမ်းနေပါတယ်ဒီလိုသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြပခါတွေပေါ်ပေါက်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလက်နက်ကြီးတွေနဲ့စစ်အင်အားတိုးချဲ့ချလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်တဲ့အကြောင်းနဲ့မြန်မာလူမှုတွေစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေထပ်မံမကြုံရအောင်နိုင်ငံတကာအစိုးရကတစုတစီတဲ့ဖိအားပေးတုံ့ပြန်ကြဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထပ်မံတိုက်တွန်းလိုက်ပါတယ်
We are gravely concerned by these developments, particularly given the intensifying attacks by the military that we've been documenting over the past month in these areas, including killings, raiding of villages and burning of houses.
လက်ရှိဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်အခုပြောတဲ့ဒေသတွေမှာပြီးခဲ့တဲ့လတဲ့စစ်တပ်ကလူတွေကိုတပ်ဖြတ်ကျေးရွာတွေကိုဝင်စီးနေအိမ်တွေကိုမိရှို့တာအပါအဝင်စစ်အင်အားအလုံးရင်နဲ့တိုက်ခိုက်တာတွေရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်ပါတယ်တဟန်းသားလက်နက်ကိုင်အဖွဲ့တွေတမမဟုတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုစာနာထောက်ပံ့ပေးနေတယ်လို့သူတို့ယူဆတဲ့ကြေးရွာတွေကိုလက်တုံပြန်တိုက်ခိုက်တာလက်နက်ကိုင်ခုခံတိုက်ခိုက်နေသူတွေကိုရှာဖွေဖမ်းဆီးတာတွေမှာအခုလိုအင်အားသုံးတိုက်ခိုက်နေတာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNOCHA ရဲ့ပြောခွင့်ရ Ravina Shamda Sani ကမနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေမှာကျေးရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေလည်းရှိနေတယ်လို့သူကပြောပါတယ်ဒီလိုအခြေအနေတွေပိုးပြီးတော့မဆိုးရလာခင်မှာကာကွယ်ဖို့အတွက်နိုင်ငံတကာတိုင်းဝန်ကတစုတစည်းနဲ့တုံ့ပြန်ချဖို့အထူးသဖြင့်အရှိန်အဝါရှိတဲ့နိုင်ငံကြီးတွေကမြန်မာစစ်တပ်ကိုဖိအားပေးဖို့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်းပြောခွင့်ရရှာမတာစာနီကတိုက်တွန်းခဲ့ပါတယ်အီယူရောပါပါလီမန်ကတော့မြန်မာစစ်တပ်နဲ့သူတို့အတွက်ဝင်ငွေရစေမဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေကိုထပ်တိုးအရေးယူဖို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တည်းရဲ့ဒီလ9ရက်နေ့ကပဲချမှတ်ခဲ့ပါရရှင
်မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးထိုးကြခဲ့တာကြောင့်အ திக တင်သွင်းကုန်တွေဈေးတက်ကုန်ပြီးဆက်စီကနေစားစီအထိအခြေခံကုန်ပစ္စည်းတွေကိုတာမန်လူများစုဝယ်နိုင်ရေးအခက်ကြုံနေကြရပါတယ်မြန်မာငွေနဲ့အမေရိကန်ဒေါ်လာလဲနှုန်းဟာပြီးခဲ့တဲ့လစက်တင်ဘာနောက်ဆုံးပတ်မှာထိုးတက်ခဲ့ပြီးဒေါ်လာကိုကျပ်2900အထိစံချိန်တင်တက်သွားပြီးတော့ဖရိုက်တရဲ့အာဏာမသိခင်ကတည်းကနှစ်ဆနီးပါးတက်သွားခဲ့တာပါ။ဒါကြောင့်လောင်စာစီနဲ့အထူးသဖြင့်စားသုံးစီလိုနိုင်ငံခြားသွင်းကုန်တွေဈေးကလည်း50ရာခိုင်နှုန်းပတ်ဝန်းကျင်အထိထိုးတက်သွားခဲ့ပါတယ်။ရန်ကုန်ကအငှားရင်ပေါင်းသမားတွေရဲ့ဝင်ငွေတိတိတသာထိခိုက်ခဲ့ရပြီးစီစေးမတက်နိုင်တော့တာကြောင့်အများအပြားဆက်မမောင်းတော့ပဲစီစေးသာပြန်မချရင်ဒီလုပ်ငန်းကိုဆက်မလုပ်နိုင်တော့ဘူးလို့အငှားရင်ပေါင်းတချို့က VOA ကိုပြောပါတယ်။ညရကုံကခလေးတုံးရဖခင်အသက်40ရွယ်တက္ကစီသမား L2 ကကြုံမှုခဲ့တဲ့များထဲမှာအဆိုးဆုံးပါပဲစက်တင်ဘာလမတငင်တုန်းကတနေ့ဝင်ငွေကျပ်3000မှာစီဘိုးက6000ပဲအခုတော့ဝင်ငွေကမတက်စီစေးက2000ကိုခုန်တက်သွားတယ်ကားပိုင်ရှင်ကို1000ကပြန်ပေးရရင်ဘာမှမကျန်တော့ဘူးအခုရက်ပိုင်းတွင် ကားငှားကမယူလို့တော်သေးတယ်ဆက်ရှင်တန်းလို့ရနေသေးတယ်လို့ပြောခဲ့ပါတယ်။စားကုန်ဖြတ်မြူသူတွေကလည်းဒေါ်လာငွေလဲနှုန်းတက်လာတာကြောင့်စားကုန်တင်သွင်းစရိတ်က20ကနေ50ရာခိုင်နှုန်းထိတက်သွားချိန်မှာစားသည့်ဈေးကလည်းတပိတ်သားကို30နီးပါးတောင်တက်ကုန်ပြီးအရင်တပိတ်သားချက် 2000 ကနေအခု 6000 ဝန်းကျင်ထိပဲလို့ပြောဝဲမြုပ်ကကုန်တဲ့တော်တနက်မြင့်ကပြောပါတယ်အခုလိုစားကုန်ဈေးတွေနှစ်ဆတက်ကုန်တာကြောင့်နေပြည်တော်မှာဆိုးရဝန်တန်းခင်မုန်းတဲ့သားရှိသူအသက်52ရွယ်မတန်တန်ထေးကလည်းမိသားစုဝင်3ဦးအတွက်အလုံးမရှိချိန်မှာလကကျက်4သိန်းလေးနဲ့ဆက်ရင်ဆိုင်မှုခတ်နေပါပြီလို့ပြောခဲ့ပါတယ်ခင်ဗျ
COVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်အရကတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 19,632 ခုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,448 ဦးထပ်မံတည်ပြုပါရယ်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူကတော့36ဦးရှိတဲ့အကြောင်းဖော်ပြထားပြီးဒီကနေ့စီးရင်လည်းပါဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူစုစုပေါင်း 18,000 ကျော်ရှိသွားပါပြီဒီကနေ့အထိတက်ခွဲစမ်းသပ်မှုပေါင်း44သန်းကျော်စစ်ဆေးပြီးစီးခဲ့တာမှာယောဂကူးစက်သူစုစုပေါင်းကတော့4,900,000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကျန်းမာရေးကျွမ်းကျင်ပညာရှင်တွေကတော့မြန်မာနိုင်ငံမှာယောဂရှာဖွေစမ်းသပ်စစ်ဆေးမှုတွေအလုံးလောက်မရှိသေးတာကာကွယ်ဆေးထိုးပြီးသူရေအတွက်နည်းတာနဲ့ကျန်းမာရေးစောင့်ရှောက်မှုအားနေတာတွေကိုထောက်ပြပြီးအမေရိကန်ကူးစက်မှုနဲ့သေဆုံးမှုအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်စီရင်ထက်အများကြီးပိုနိုင်တယ်လို့ပြောဆိုကြပါတယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းမှာကူးစက်သေဆုံးမှုတွေအများဆုံးဖြစ်ခဲ့ပြီးအခုနောက်ပိုင်းကူးစက်သူနဲ့သေဆုံးသူရေအတွက်ရောကျလာတဲ့ဆိုပေမဲ့နေ့စဉ်ကူးစက်သေဆုံးမှုတွေဆက်ရှိနေဆဲဖြစ်တာမို့ပြည်သူတွေကြားမှာယောဂအန္တရာယ်မပေါ်စရေးကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်စစ်ကောင်စီကတော့ကာကွယ်ဆေးထိုးအစီအစဉ်တွေတွန်းမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပြီးဒီနှစ်အတွင်းနိုင်ငံလူဦးရေတစ်ဝက်လောက်ထိကာကွယ်ဆေးထိုးပေးနိုင်ဖို့ရည်မှန်းလှုပ်ဆောင်နေတယ်ဆိုပြီးတော့ပြောပါတယ်ကျမ၏ဌာနစီရင်အရလက်ရှိမြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူစုစုပေါင်း8သန်းကျော်ရှိပြီးဒီထဲမှာ3သန်းကျော်ကကာကွယ်ဆေးနှလုံးအပြည့်ထိုးပြီးထားသူတွေဖြစ်ပြီးတော့4သန်းကျော်ကတော့ပထမတစ်ကြိမ်ထိုးပြီးသူတွေဖြစ်ပါတယ်ရှင်
။ COVID-19 ကမ္ဘာကရောဂါကြီးကြောင့်တစ်ကမ္ဘာလုံးမှာစိတ်သက်ကြတာနဲ့အစိုးရလွန်တာတွေတိတိတသာမြင့်တက်လာနေပါတယ်။လန်ဆက်ဆေးပညာဌာနမှာပါတဲ့လေ့လာမှုစာတမ်းတစ်ခုအရအခုလိုစိတ်ပြဿနာဖြစ်တာကအရင်ခံမှန်းခဲ့တာထက်တန်းကနဲတွေနဲ့ခြေပြီးမနစ်ကမြင့်တက်သွားခဲ့တဲ့ဒီထဲမှာအမျိုးသမီးငယ်နဲ့ကလေးငယ်တွေအများဆုံးဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင် 1990 ခုနှစ်ကတည်းကဆိုရင်အခုလိုဖြစ်နှုန်းတွေကိုရှော့ချနိုင်တဲ့နီလန်းထောက်ထားတွေရှိခဲ့တဲ့ကြားကဒီစိတ်ပြဿနာနှစ်ခုလုံးကမကျဆင်းခဲ့ပါဘူးလို့လည်းဖော်ပြထားပါတယ်။ဒါကြောင့်အခုကမ္ဘာကာယောဂကြီးနဲ့ကျွလာအချိန်မှာနိုင်ငံအများပြားအနေနဲ့စိတ်ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုအားဖြည့်ပေးဖို့အမြန်လိုလာနေပြီးဆက်ပြီးလက်ပိုက်ကြီးနေလို့မရတော့ဘူးလို့ဒီလေ့လာမှုစစ်တမ်းကတိုက်တွန်းထားပါတယ်။အခုလိုအချိန်မှာဘရာဇီးမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း6သိန်းကျော်လာပြီးစုစုပေါင်းပိုးထွက်သူကလည်း 21.5 သန်းအထိစံချိန်တင်သွားပြီလို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာရေးဌာနကမနေ့ကထုတ်ပြန်ခဲ့ပါတယ်။ရုရှားမှာလည်းဩဂုတ်လတလထဲမှာသေဆုံးသူပေါင်း 9,000 နီးပါးရှိခဲ့ပြီးကိုဗစ်စဖြစ်ချိန်ကတည်းကဆိုရင်သေဆုံးသူစုစုပေါင်းက 4 သိန်းကျော်သွားပြီလို့ရုရှားစီးရင်ဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
View American တန်ကနေစနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ပင်္ဂလားပင်လယ်အော်တွေကဝေးလံခေါင်တည်တဲ့ပါစံချချွန်းမှာရွှေပြောင်းနေရာချထားတဲ့ရွှေကြောင်မွတ်စလင်ထောင်တဲ့ချီအတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအရာရှိတွေကြားသဘောတူညီချက်တည်းရဲ့ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့အကြောင်းရိုက်တာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြပါရစေ။မြေနေချွန်းတစ်ခုဖြစ်တဲ့ပါစံချချွန်းဟာမုန်တိုင်းနဲ့ရေကြီးရေလျှံမှုတွေမကြာခဏကြုံရလေရှိတာကြောင့်ဒုက္ခသည်တွေကိုဒီနေရာကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေတဲ့ကြားမှာပဲရွှေကြောင်ဒုက္ခသည်19,000ကျော်နီးပါးကိုဘင်္ဂလားဒေ့ရှ်အစိုးရကရွှေပြောင်းနေရာချထားခဲ့တာပါ။ရင်းကြဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တတန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေပြီးတော့ဒီထဲက100ရာခိုင်နှုန်းကိုဘာစံချကျွန်းကိုရွှေ့ပြောင်းပေးသွားဖို့ဘင်္ဂလားဒေ့ရှ်အစိုးရကလိုလားနေတာဖြစ်ပါတယ်။၃လအတွင်းမှာဒုက္ခသည် 8,000 လောက်အထိဒီကျွန်းပေါ်ကိုပြောင်းရွှေ့ပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘာဝဘေးစီမံခန့်ခွဲရေးဆိုင်ရာဝန်ကြီးဌာနအကြီးအကဲအရာရှိမိုဟာမက်မိုဆင်ကဒီကနေ့ကုလသမဂ္ဂအရာရှိတွေနဲ့သဘောတူညီချက်လက်မှတ်ရေးထိုးပြီးမှသတင်းတောက်တွေကိုပြောပါရစေ။ဒီကနေ့သဘောတူညီချက်အရဘာစညာကျွန်းပေါ်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးလုပ်ငန်းတွေမှာကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနီးကပ်ပူးပေါင်းဆောင်ရွက်ဖို့သဘောတူထားဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါရစေ။ဒီကနေ့သဘောတူညီချက်ထဲမှာဒုက္ခသည်တွေကိုအကောက်အွယ်ပေးရေးပညာရေးကျန်းမာရေးအသက်မွေးဝမ်းကြောင်းမှုနဲ့လုပ်ငန်းကျွမ်းကျင်မှုဆိုင်ရာသင်တန်းတွေပို့ချပေးတာအပါအဝင်ဒုက္ခသည်တွေအဆင်ပြေပြေနေထိုင်နိုင်ရေးနဲ့ တချိန်မြန်မာနိုင်ငံကိုပြန်ကြတဲ့အခါလောက်ကန်စားတောင်းနိုင်ရဲ့အတွက်ပါကြိုတင်ပြင်ဆင်တာတွေကိုလုပ်ပေးသွားမယ်လို့ UNHCR ကကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းလဲရိုက်တာသတင်းမှဖော်ပြထားပါတယ်ရှင
်အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတဲကနေပြန်ရောက်သိမ်းပြီးတဲ့နောက်ပိုင်းအာဖဂန်ကိုလက်ရှိအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ကိုယ်စားလှယ်တွေနဲ့အမေရိကန်အကြီးအကဲအစိုးရအရာရှိတွေဒီနေ့ပထမဆုံးချိန်တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်တာလီဘန်အကြီးအကဲကိုယ်စားလှယ်တွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာစနေတနင်္ဂနွေနေ့ရက်တွေ့ဆုံကြမယ်လို့အမေရိကန်နိုင်ငံသားရေးဌာနအရာရှိတွေကပြောထားပါဗျ။အမေရိကန်ဘက်ကကိုယ်စားလှယ်ဖွဲ့မှာတော့နိုင်ငံသားရေးဌာနနောက်နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ American Agency USAID နဲ့ American ထောက်လှမ်ရေးတိုင်ဝမ်ကအရာရှိတွေပါဝင်မယ်လို့ Reuters သတင်းဌာနမှာဖော်ပြထားပါဗျ။ American Post ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပါမယ်လို့လည်းတာလီဘန်အကြီးအကဲအရာရှိဆူဟိလ်ရှာဟင်းကလည်း VOA ကိုပြောထားပါဗျ။တာလီဘန်နိုင်ငံသားဝန်ကြီးအမာခန်မူတာကီနဲ့အတူထိတန်းဆိုးရအရာရှိတချို့ကာဘူးမြို့တော်ကနေဒိုဟာကိုတောက်ကြနေမနေ့ပိုင်းကထွက်ခွာသွားပြီလို့လည်းတာလီဘန်အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗ
ျထိုင်ဝမ်ကျွန်းနယ်ငင်းချင်းစွာပေါင်းစည်းနိုင်အောင်ဆက်ပြီးတော့ကြိုးပမ်းသွားမယ့်အကြောင်းပြည်သူ့သမ္မတရှီကျင်ပင်ကဒီကနေ့ထပ်မံကတိပြုပြောကြားလိုက်ပါတယ်တရုတ်ကသူပိုင်နယ်မြေအဖြစ်ပြောနေတဲ့ထိုင်ဝမ်ကျွန်းမှာသတင်းတစ်ပတ်ကြာတင်းမာမှုတွေပြင်းထန်ခဲ့ပြီးတဲ့နောက်နိုင်ငံတကာကလည်းစိုးရိမ်မှုတွေရှိနေတဲ့အချိန်မှာအခုလိုပြောဆိုလိုက်တာဖြစ်ပြီးပေါင်းစည်းရေးအတွက်အင်အားသုံးမယ်ဆိုတဲ့သဘောမျိုးတော့သမ္မတရှီကတိုက်ရိုက်ပြောမသွားပါဘူ
း以和平方式实现祖国统一最符合
ငင်းငင်းစွာပေါင်းစည်းနေတဲ့ကထိုင်ဝမ်မှာရှိတဲ့ကျွန်တော်တို့ရဲ့တပီတောင်နဲ့သားတွေအတွက်ရောတရုတ်နိုင်ငံတစ်ခုလုံးရဲ့အကျိုးစီးပွားအတွက်ပါအကောင်းဆုံးဖြစ်ပါတယ်။တပီတောင်စနစ်နှစ်မျိုးနဲ့ငင်းငင်းစွာပေါင်းစည်းအခြေခံမူဝါဒကိုဆက်လက်ကင်ဆွဲထားပြီး1992ခုနှစ်သဘောတူညီချက်အတိုင်းတရုတ်တပီတောင်မူအတိုင်းထိုင်ဝမ်နဲ့ဆက်ဆံရေးငင်းငင်းစွာပေါင်းစည်းနိုင်ရေးကိုပို့ပြီးတော့အားထုတ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဆိုပြီးတော့တရုတ်သမ္မတရှီကျင်ပင်ကဒီကနေ့ပြောဆိုသွားတာပါ။တရုတ်နိုင်ငံရဲ့နောက်ဆုံးဧကရာဇ်မင်းဆက်ဖြစ်တဲ့မန်ချူမင်းဆက်ကိုတော်လှန်ပြီးတရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့အနှစ်130ပြည့်အထိမ်းအမတ်အခမ်းအနားမှာအခုလိုပြောခဲ့တာပါဒီမိုကရေစီနီးကျအုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုတရုတ်ဆူရကသူ့ရဲ့အချုပ်အခြာအာဏာပိုင်နယ်မြေအဖြစ်လက်ခံလာအောင်နိုင်ငံရေးနဲ့စီးအရာဖိအားတွေထိုးပေးလာနေပေမဲ့ထိုင်ဝမ်ဆူရကတော့သူ့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုခုခံကာကွယ်သွားမယ်အကြောင်းနဲ့ထိုင်ဝမ်ရဲ့အနာဂတ်ကိုထိုင်ဝမ်ပြည်သူတွေကပဲဆုံးဖြတ်ပိုင်ခွင့်ရှိရမယ်လို့ကတိပြုပြောဆိုထားပါတယ်ဒီလတရနေ့ကစလို့တရုတ်ကထိုင်ဝမ်လေကြောင်းပိုင်တဲ့အထက်မှာတိုက်လေရင်နဲ့ဘုံကျဲလေရင်တွေအပါအဝင်တရုတ်စစ်လေရင်တွေရက်တွေနဲ့ချီဆက်တိုက်ပြန်တန်းနာတွေလုပ်ခဲ့ပြီးတဲ့နောက်စီးရီးယားဖိအားပေးမှုတွေနဲ့အတူတင်းမာမှုတွေရှိနေကြတာပါဒီစစ်လေရင်ပြန်တန်းမှုတွေနဲ့ပတ်သက်လို့တော့သမ္မတရှီကဒီကနေ့ထည့်ပြောမသွားခဲ့ပါဘူးရှင
်ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းစာဆရာမမာရီယာရက်ဆာက Facebook ဟာဒီမိုကရေစီကိုချင်းချောင်နေတယ်အမုန်းတရားနဲ့သတင်းမှားဖျက်မှုတွေကိုမကာကွယ်ပေးခဲ့ဘူးလို့ဝေဖန်လိုက်ပါတယ်ဖိလစ်ပိုင်သမ္မတအမိန်ပေးခဲ့တဲ့မိုးရစေနှင်းနှင်းမှုတဲ့လူများစွာတက်ခဲမှုပါဝင်စုံစမ်းထောက်လှမ်းတဲ့သတင်းတွေနဲ့နာမည်ကြီးလာတဲ့ Replus စာဇာကုံဦးဆောင်သူ Ressa က Writer သတင်းဌာနကိုအခုလိုပြောခဲ့တာပါ Ressa ကဖိလစ်ပိုင်အတွက်ပထမဆုံးဖြစ်တဲ့ Nobel ဆုကိုပထမဆုံးအမျိုးသမီးဖြစ်ရခဲ့တဲ့သတင်းကိုဆွေးနွေးပွဲနဲ့အလို့ရှုပ်နေကြတဲ့ကအံဩမဆုံးကြားခဲ့ရတာပါခင်ဗျာ
အော်တိုဘာလ9ရက်စနေညရဲ့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကမ္ဘာပေါ်မှာတတိယတန်ဖိုးအကြီးဆုံးဖြစ်တဲ့ Alphabet နည်းပညာကုမ္ပဏီကြီးဟာ AI တုပဉာဏ်ရည်နည်းပညာကိုသုံးပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုကိုလှုပ်ဆောင်ဖို့ကြိုးစားနေတယ်လို့အော်တိုဘာလဇန်ကပဲကြေညာသွားပါတယ်။ AI နဲ့မီးပွိုင်တွေကိုအချိန်တွက်ချက်ပြီးတော့ကားအသွာကားအတာတွေကိုအောင်အောင်မြင်မြင်လုပ်နိုင်မယ်ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ထွက်ရှိမှုကအများကြီးလျော့ကျနိုင်မယ်လို့လည်းဆိုပါတယ်ရိုက်တာသတင်းဆောင်မကိုမအေးသန္တာကျော်ပြောပြပေးပါရှင
် Google ကအစ္စရေးကနေရာ၄နေရာမှာစမ်းသပ်တာမှာသူတို့ရဲ့နီလန်တစ်ကဓာတ်ဆီကုန်ကျမှုနဲ့မီးပွိုင်ကြခြင်းကို၁၀ရာခိုင်နှုန်းကနေပြီးတော့၂၀ရာခိုင်နှုန်းထိလျှော့ချနိုင်တယ်လို့အော်တိုဘာလ6ရက်နေ့ဗုဒ္ဓနေ့ကပဲကြေညာသွားတာပါ
Today climate change is the most profound risk we face one that affects our health our economies and our future together
ဥတုရာသီပြောင်းလဲမှုကအခုကြုံတွေ့နေရတဲ့အကြီးမားဆုံးအန္တရာယ်ပါကျန်းမာရေးစီးပွားရေးဒီကမ္ဘာမြေပေါ်ကကျွန်တော်တို့ရဲ့အနာဂတ်ဒါတွေအားလုံးကိုထိခိုက်နေတဲ့ကိစ္စပါကျွန်တော်တို့ Google မှာကဒီလိုအန္တရာယ်ပြိမဲ့ကိစ္စမျိုးတွေကိုစင်ခေါ်မှုလို့လည်းယူဆတယ်လို့အခွင့်အရေးလို့လည်းမြင်ပါတယ်မနေ့ကဆိုရင် Google မြေပုံလူInternet ပေါ်ကရှာဖွေမှု search engine လို့ကျွန်တော်တို့ရဲ့အဓိကထုတ်ကုန်တွေကနေတဆင့်လူပေါင်းတန်းတစ်ထောင်လောက်2022မှာပတ်ဝန်းကျင်နဲ့သဟဇာတာဖြစ်တဲ့ရွေးချယ်မှုတွေလုပ်နိုင်ဖို့ကျွန်တော်တို့ကူညီမယ်ပြောခဲ့ပါတယ်ဒီလိုကြိုးပမ်းမှုတွေအားလုံးမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်က ဒီလိုရွေးချယ်မှုတွေလုပ်ဖို့သူတို့အတွက်ပိုပြီးတော့လွယ်ကူစေဖို့ပါတူတယောက်ချင်းအတွက်ဆိုရင်ဒါလေးတွေကဘာမှမဟုတ်ဘူးထင်ရပေမဲ့ကျွန်တော်တို့ပြီးတဲ့ရွေးချယ်မှုတွေအရေးအတွက်အများကြီးပေါင်းလိုက်လို့ရှိရင်ကဘာကြီးတစ်ခုလုံးကိုတော်တော်ပြောင်းလဲပေးစေနိုင်ပါတယ
် Alphabet ကုမ္ပဏီရဲ့အမှုဆောင်အရာရှိ Sander Pichai ပြောတော်တာဖြစ်ပါတယ် AI ဒုပညာရေးကိုအသုံးပြုပြီးတော့မြို့ပွင့်တွေကိုကားနည်းများနဲ့ချိန်ကိုက်ပြီးတော့ကားရက်ခံထားချိန်အချိန်အတိုးလျှော့လောက်တာဖြစ်ပါတယ်ဒီစံသက်သုတေသနကဥရောပရီပြောင်းလဲမှုတိုက်ဖြစ်ရေး Google ရဲ့အစပြုလှုပ်ဆောင်မှုတွေကတခုဖြစ်ပါတယ်။ပဝန်းကျင်ရေးရှိရှင်တန်ရက်တည်းဌာနအမှုဆောင်ရရှိ K-Dran ကဒီနည်းပညာသင်တဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။
Idling cars they mean wasted fuel and more street level air pollution. So we see a really great opportunity for AI to help create a breakthrough change.
မီးပွိုင်တွေလုံလုံလောက်လောက်မရှိတာကပတ်ဝန်းကျင်ကိုပြီးတော့အများပြည်သူကျန်းမာရေးကိုထိခိုက်စေပါတယ်။ကားတွေသွားမနေဘဲနဲ့ဆက်နှိုးပြီးတော့ရပ်ထားရဲဆိုတာတက်စီဖြုံးတာပါပဲ။လမ်းတွေပေါ်မှာလေတုညညာမှုပိုဖြစ်ပါတယ်။ဒီတော့မီးပွိုင်မှာမီးနီမီးစိန်ကိုလူတွေကတွက်တာမျိုးမဟုတ်ဘဲနဲ့တုပညာရေး AI နဲ့တွက်ဖို့ AI တုတေသနအဖွဲ့ကနှီးတွေ့ထားပါတယ်။ကမ္ဘာအနှံ့မြို့တွေကအဓိကလမ်းဆောင်ကြီးတွေမှာကားအနေအများအခြေအနေနဲ့လိုက်ပြီးတော့မီးနီမီးစိန်အချိန်ကိုမှန်မှန်ကန်ကန်တွက်နိုင်ဖို့အခု AI model တခုကိုလေ့ကျင့်ပေးနေပါတယ်။အခုဆိုရင် Israel ကနေရာလေးခုမှာစမ်းကြည့်နေပါတယ်။ဒီမှာစီစားတာနဲ့မီးပွိုင်မှာကြာချင်း30ကနေ20ရာခိုင်နှုန်းအထိတက်တာစေတာတွေ့ရပါတယ်။အခုမှတော့စဆန်းနေတာဆိုပေမဲ့အဲ့ဒီမှာစံနာအခြေအနေကောင်းတယ်ဆိုတော့အခု Rio de Janeiro မှာစဆန်းပါပြီ။တခြားကမ္ဘာအနှံ့မြို့တွေနဲ့လည်းစကားပြောနေပါတယ်။
ကမ္ဘာတတိယတန်ဖိုးအမြင့်ဆုံးကုမ္ပဏီကြီးဖြစ်တဲ့ Google အနေနဲ့သူတို့ရဲ့လွှမ်းမိုးနိုင်မှုကိုအသုံးပြုပြီးတော့ဒီဥရောပရာသီပြောင်းလဲမှုအခြေအသေးကိုတိုက်ဖျက်ဖို့အတွက်သူ့ရဲ့ကုမ္ပဏီဝန်ထမ်းတချို့ကရောဥရောပရာသီပြောင်းလဲမှုတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကရောတိုက်တွန်းနေတာပါသူများတွေဝေဖန်နေတဲ့ Google ရဲ့လုပ်ရက်တွေဖြစ်တဲ့ရင်းနှံကုမ္ပဏီကြီးတွေကိုနှီးပညာရောင်းချတာမျိုးကွာကြီးပုံနှဲမှုမဖြစ်ပါဘူးလို့ညှင်းဆိုနေတဲ့ဥရီပြူအမတ်တွေကိုငွေကြေးထောက်ပံ့နေတာရောတော့ကိုတော့ Google ကဘာမှမဖြေရှင်းမနဲ့အခုသူတို့ကပတ်ဝန်းကျင်စင်စစ်မပြတ်ရှင်တန်ရက်တည်ရေးဆိုတဲ့ဘက်ကိုဦးစားပြီးတော့လုပ်နေတာဖြစ်ပါ යි အင်ကိုအနှွေးတက်ပေးတာအေးတက်ပေးတာကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုကိုရှော့ချနိုင်ဖို့အတွက်တလားကိုလာစဉ်ကြီး10ဒေါ်လာပေးရုံနဲ့သူတို့ထုတ်တဲ့ Nest အပူတိန်တာမိုစတက်ကနေပြည့်မြဲစွန့်ရင်ဝယ်ပေးနိုင်တဲ့အစီအစဉ်ကိုလာမယ့်သတင်းပတ်တွေအတွင်းမှာစတင်မယ်လို့ပြောပါရစ်တန်ရှင်းလောင်စာပို့ပြီးတော့အသုံးပြုရေး Google ကစောင်ရွက်မှုပို့တော့ Google ရဲ့ကုန်ပစ္စည်းစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူး Ben Brown ကရှင်းပြသွားတာပ
ါ We also need to support the growth of clean energy and that's where Nest Renew Premium comes in Since 2010
တန်ရှင်းလောင်စာပို့ထုတ်လုပ်သုံးစွဲရေးအတွက်လဲထောက်ပံ့လှုပ်ဆောင်မှုလိုပါတယ်ဒီအတွက် Nest Renew Premium ရှိပါတယ်ပြည်မြဲစွမ်းအင်စီမံကိန်းအခု90ကနေစွမ်းအင်စုစုပေါင်းGigawatt-hour ဝယ်ဖို့သဘောတူညီချက်တွေ2010ခုနှစ်ကတည်းကလက်မှတ်ထိုးထားတာလေအခုဆိုကိုပါကိုအိမ်ကတောင်ဒီတန်ရှင်းလောင်စာပို့အသုံးပြုရေးမှာဝင်ကူနိုင်ပါပြီတစ်လကို10ဒေါ်လာအကုန်ခံယူနဲ့တင်ကိုအိမ်မှာအမြဲသုံးနေတဲ့ရုပ်ကျင်းလောင်စာလျှက်စစ်ပမာဏအတိုင်းအရည်အသွေးမြင့်ပြည်မြဲလောင်စာပမာဏကို Google ရဲ့လောင်စာတန်ရှင်းလုပ်ငန်းတွေကနေပြန်ပေးပါမယ်
အဲ့ပြည်မြဲစွမ်းနေက Texas ပြည်နယ်ကတန်ရှင်းလောင်စာစီမံကိန်းတွေဖြစ်တဲ့ Bethel လေအားထုတ်ခြံကြီးနဲ့ Roseland Solar နေရာကြီးစွမ်းရင်စီမံကိန်းတွေကရရှိမှာပါ။အဲ့ကနေရမယ့်ပတ်စံအများစုကိုတော့ပြည်မြဲစွမ်းရင်ဝယ်ယူမှုနဲ့မီတာကပေးဆောင်တဲ့နေရာမှာအဓိကသုံးမယ်လို့ပြောပြီးတော့မီတာကကိစ္စကိုတော့ရှင်းရှင်းလင်းလင်းမပြောသေးပါဘူး။ပြီးတော့ Google Search စာမျက်နှာမှာတည်ကျင်တာတစ်ခုခုကိုရှာလိုက်တဲ့ဆိုရင်ထွက်လာတဲ့အဖြေတွေမှာ Carbon Dioxide ထုံးနိုင်မှုအချက်အလက်တွေ၊လေယာဉ်ခီးစဉ်တွေ၊ကားတွေနောက်ပြီးတော့အိမ်သုံးလျှက်စစ်ပစ္စည်းတွေကနေပတ်ဝန်းကျင်ကိုဘလောက်ရိုက်ခတ်မှုဖြစ်လဲဆိုတဲ့အချက်လက်တွေကိုပါဖော်ပြထားမှာပါလူတွေအနေနဲ့ရွေးချယ်မှုတွေကိုအဆင်ပြေပြေလုပ်ဆောင်နိုင်မှုအတွက် Google ကဖန်တီးပေးထားတယ်လို့ကမ္ဘာလုံးဆိုင်ရာဈေးကွက်ဌာနညွှန်ကြားရေးမှူး Stephanie Horton ကပြောပါတယ
် We're making it easier for people to see the environmental impact of their travel choices. When you search for hotels on Google, you can see when a hotel has made meaningful commitments to sustainable practices.
ကိုရွေးချယ်တဲ့သွားလာရင်နေလန်တွေပေါ်မူတည်ပြီးတော့ပတ်ဝန်းကျင်ကိုဘလောက်ရိုက်ခတ်မှုရှိလဲဆိုတာလွယ်လွယ်ကူကူမြင်နိုင်ဖို့လုပ်ပေးထားပါတယ် Google ပေါ်မှာဟိုတယ်တွေရှာရဲဆိုရင်ဘယ်ဟိုတယ်ကတကယ်ထိရောက်တဲ့စင်ဆက်မပြတ်ရှင်သန်ရက်တည်ရေးနည်းတွေကိုသုံးလဲဆိုတာကိုတွေ့ရပါမယ်ပြီးတော့ Google Flights ဝက်ဘ်ဆိုက်မြင်လာမှလည်းကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုအချက်လက်တွေကိုတိုက်ရိုက်တင်ပေးနေမှာပါလေယာဉ်ခီးစဉ်တွေကို Google ပေါ်မှာရှာတဲ့အခါမှာအဲ့လေယာဉ်ခီးစဉ်တွေကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဘယ်လောက်ထွက်လဲဆိုတာတခါတည်းပြထားပါလေ
အချက်လက်များတွေမပြောင်းလို့တားဆီးဖို့အတွက်တော့ဒီလကစပြီးတော့အင်္ဂလိပ်စပိန်ပြင်သစ်ဘာသာတွေနဲ့ climate change ဥရုယာပြည်ပြောင်းလဲမှုအကြောင်းမင်းမြန်စုံစမ်းမှုတွေကိုကုလသမဂ္ဂရဲ့ရှင်းပြခြင်းနဲ့ဖော်ပြပေးထားမှာပါအခုမီးပွိုင်းစမ်းသပ်မှုကိုတော့အစ္စရေးနိုင်ငံကဟိုင်ဖာနဲ့ဘီယာရှိဗာမြို့တို့မှာလုပ်တာဖြစ်ပြီးတော့အစပိုင်းရရှိတဲ့အခြေအနေတွေကိုကျေနပ်လို့ဘရာဇီးလ်နိုင်ငံရီယိုဒီဂျေနေရိုမြို့ကမြို့တော်ရင်ကျောစီမံခန့်ခွဲရေးဌာနအရာရှိတွေသူတို့စီမှလည်း DAI မီးပွိုင်းထိန်စနစ်ကကားချက်တဲ့မြို့တွေအထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ဒီလပိုင်းမှာစစမ်းသပ်မှာဖြစ်ပြီးတော့ဘယ်နေရာတွေမှာလဲဆိုတာကိုတော့နောက်မှကြေညာမယ်လို့ရိုက်တာသတင်းဌာနကိုပြောပါတယ်ကွာလုံးဆိုင်ရာကုန်ပစ္စည်းပူပေါင်းထုတ်လုပ်မှုဌာနညွှန်ကြားရေးမှူးဆာရာဂျိန်းဝီလျံစ်ကအခုလိုရှင်းပြပါတယ
် Eco-friendly routing on Google Maps starts rolling out today in the United States
ဂီဟာစနစ်နဲ့တဟဇာတာဖြစ်တဲ့ Google Maps လမ်းညွှန်စနစ်ကိုအမေရိကန်မှာဒီနေ့ပဲစထုတ်လိုက်ပါတယ်ဥရောပမှာ2022မှာလုပ်ပါမယ်ဒီစနစ်သုံးနာကနေတစ်နှစ်တစ်နှစ်ကာဗွန်ဒိုင်အောက်ဆိုက်ထွက်ရှိမှုတန်တသန်းလောက်ထိလျှော့ချနိုင်မယ်လို့ခန့်မှန်းထားတာပါကားအစီပေါင်းနှစ်သိန်းလမ်းပေါ်ကဖိတ်ထုတ်လိုက်နိုင်တဲ့အနေထားပါအင်တာနက်ပေါ်မှာလျှက်စစ်ကားတွေဓာတ်အားသွင်းမှုနေရာတွေအကြောင်းလာရှာတာဒီနှစ်အမြင့်ဆုံးပါပဲအခုဆိုရင်ကားအမျိုးအစားတွေအကြောင်းကားထုတ်လုပ်သူတွေအကြောင်းရှာကြည့်ရဆိုရင် hybrid ကားလျှက်စစ်ကားဒါမျိုးတွေပါတွေ့အောင်ထည့်ပေးလိုက်ပါတယ်ပြီးတော့တစ်ကဘာလုံးအနှက်မြို့ပေါင်း300ကျော်မှာ7-inch scooter ငှားစီးနိုင်တဲ့အချက်လက်တွေထည့်ပေးထားပါတယ်သွားလာရင်မှပတ်ဝန်းကျင်နဲ့တဟဇာတာပို့ဖြစ်တဲ့နီလန်းမျိုးတွေကားတွေလမ်းတွေရှိတယ်ဆိုတာလူတွေပုံနာလေအောင်လှုပ်ပေးလိုက်ပြီးသူတို့ဘဝနေထိုင်မှုပုံစံနဲ့အကိုက်ဆုံးဟာကိုရွေးချယ်နိုင်မှုဖန်တီးထားပါတယ
်အမေရိကန်ပြည်အောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်တက္ကသိုလ်ကမြို့ပြနယ်ပတ်ဝန်းကျင်အင်ဂျင်နီယာဌာနဒရက်ရက်ပါမာခအလက်ဇန်ဒာစတီဗန်နိုဗစ်ကတော့အခုကွန်ပျူတာနဲ့အရင်စမ်းသပ်ကြည့်မှုတွေမှာရင်ကျောကိုချုံဝေ့စေရတော့ဟုတ်ပါတယ်ဒါမဲ့လေရင်ကျောလေပတ်မှုကျွမ်းကျင်သူအင်ဂျင်နီယာတွေမပါဘဲနဲ့နည်းပညာကုမ္ပဏီတခုကဒီကိစ္စကြီးကိုအောင်မြင်ချုံးဝေအောင်လို့တကယ်လုပ်နိုင်ပါမလားလို့တော့မေးခွန်းထုတ်ထားပါတယ်ရှင
်ဒါကတော့ AI နည်းပညာကိုတုံးပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လှုပ်ဆောင်နေတဲ့အကြောင်းမရေးတန်တာကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဥရုယာတီပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်ကနေရှောင်ရှားနိုင်မှုသူတေတီတွေရဲ့အာထုတ်ကြိုးပမ်းချက်ကိုလည်းဆက်ပြီးတင်ပြပေးကြပါတယ်ဥရုယာတီပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်ကြီးတွေကနေရှောင်ရှားနိုင်အောင်လို့အီတလီနိုင်ငံကသုတေသီတွေကြိုးပမ်းနေကြပါတယ် Valsignalis တောင်ကြားတွေကဂရဝန်ရေခဲလွှာတွေဟာနှစ်စဉ်နှစ်တိုင်းအရေးပေါ်ကျလာနေပါတယ်နှင်းလျှောစီးတဲ့သူတွေကြားမှာရေပန်းစားတဲ့နှင်းလျှောစီးစခန်းတွေမှာလည်းနှင်းတူတွေနဲ့အစားထိုးနေရပါတယ်ဒါတွေမကတခြားနိုင်ငံတွေလိုပဲဆိုးဝါးပြင်းထန်လာတဲ့မိုးကောင်ရေရှားမှုရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေပါတယ်။ဒါတွေကိုရှောင်ရှားနိုင်ရေးကိုအီတလီနိုင်ငံကသူတေတီတွေကအာထုံကြိုးပမ်းနေကြတာပါ။ AB သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင
်။တချိန်တုန်းကတော့နှင်းလျှောစီစခန်းတွေမှာနှင်းတွေနဲ့ဖုံးလွှမ်းနေတတ်ပေမဲ့လို့အခုချိန်မှာတော့နှင်းတွေအစားညိုညင်းညင်းကြောက်တောင်ဆောင်တွေကိုတော့အထင်ရှားတွေ့နေရပါတယ်။ဩစတြေးလျနိုင်ငံနဲ့နယ်ချင်းဆက်ဆံနေတဲ့အီတလီနိုင်ငံကဂါဗန်ရေခဲလွှာရရှိရာဖဲလ်စီနိုင်ယယ်တောင်ကြားဒေသကနင်းလျှောစီစခန်းကတော့စက်တင်ဘာလမှာပြန်ဖွင့်ခဲ့တဲ့တခုတည်းသောစခန်းဖြစ်ပါတယ်။ဒါပေမဲ့လည်းနှင်းအစ်စ်တွေနေရာမှာနှင်းအတုတွေနဲ့အစားထိုးထားရတာပါ။နှစ်တိုင်းလိုလိုနှင်းတွေအကျနေလာတာကြောင့်လည်းနှင်းအတုတွေတုံနေရတာပါ။နှင်းလျှောစီသမားတွေပျော်ရွှင်မှုရှိရေးဆိုတာထက်ပိုးပြီးတော့အရေးကြီးတဲ့ပြဿနာရှိနေတယ်လို့ဘောဇနိုတက္ကသိုလ်ကပညာရှင်တွေကပြောပါတယ်။
Ci stiamo tropicalizzando sostanzialmente e questo pone dei grossi interrogativi.
ဒီကရာသီဥတုကပူပိုင်းဒေသကအခြေအနေလိုဖြစ်လာပါတယ်။ရှစ်ဆက်ဘာဖြစ်လာမလဲဆိုတဲ့မေးခွန်းတွေလည်းတတိကြီးထွက်လာပါတယ်။အပူချိန်တိုးလာတဲ့အမျှပင်လယ်ရေမျက်နှာပြင်အထက်ကရေခဲတွေအရေးပြောလာပါလိမ့်မယ်။ဒါကြောင့်လဲရေခဲလွှာတွေအရေးပြောလာမယ့်ကိစ္စရှောင်လွဲလို့မရနိုင်ပါဘူး။ဒီအဖြစ်အပျက်မျိုးတွေကိုပြည်တွင်းပြည်ပသတင်းစာတွေရုပ်မြင်သံကြားတွေပေါ်မှာနေ့စဉ်နဲ့အမျှမြင်နေရတာပါ။ကျွန်တော်လို့ဖို့ကံပဲမိုးလူသားပညာရှင်ဒေါ်မင်းများကလည်းကြောက်ွယ်လူနီးဖြစ်နေတဲ့ရေခဲလွှာတွေကိုကလေးတွေမြင်မှုအောင်အခုနေခေါ်ပြထားပါဆိုပြီးပြောနေကြပါတယ်။နောက်ထပ်15နှစ်အနည်း20လောက်တွင်ရေခဲလွှာတွေပျောက်ွယ်သွားမဲ့အခြေအနေရောက်နေပါပြီ
။တောင်ပိုင်း South Tyrol အရက်ကရေအားလျက်စစ်ဆက်ယုံ34ခုကိုခန့်ခွဲနေတဲ့ Alpiria ကုမ္ပဏီရဲ့ထောက်ပံ့ကူညီမှုနဲ့ပမောက်ခရိုဂီတီကရေတိုးရေရှည်ကာလအတွက်ရေရရှိနိုင်ရေးသုတေသနလုပ်နေပါတယ်။ ရေအားလျှပ်စစ်ဆက်ရုံအတွက်လိုအပ်တဲ့ရေအရင်းမြစ်တွေကိုကြိုတင်ခန့်မှန်းနိုင်ဖို့သုတေသနလုပ်နေတာဖြစ်တယ်လို့အကောင်ဆုံးနိလန့်တွေနဲ့စွန့်အင်ထုတ်လုပ်နိုင်ရေးဝင်ငွေအများဆုံးရရေးလှိမ့်လာစူးစမ်းနေတာပါ2019ခုနှစ်ကစပြီးတော့ရေခဲလွှာတွေအကြီးပြွာကစီးထွက်လာတဲ့ရေပမာဏကိုပမောက်ခရီဂီတီနဲ့အဖွဲ့ကတိုင်တာလာကြတာပါ뇌ရာဒီကာလတလျှောက်စုစုပေါင်းတိုးလောင်ထားနိုင်တဲ့ရေပမာဏအလုံးရဲ့40ရာခန့်နှုန်းလောက်ကဂရဝန်ရေခဲမြစ်လိုနေရာကနေမြစ်ဖြားခလာတာဖြစ်ပါတယ်
ကနဆူပါဖီချင်းဖီနီတဲစမ 5% တူတူတေရီတာရီကို
ဆောင်းရဒီကလာတော့ဆူဆောင်းထားတဲ့ရည်တွေကိုရည်အလွယ်အဆုံးချိန်ဖြစ်တဲ့နွေရာသီမျိုးမှာလွတ်ပေးပါတယ်အချိန်ချိန်မှာဒီရည်တွေမရှိတော့ဘူးရည်ခဲလွှာတွေလည်းဆက်ပြီးအရေးပြောနေမယ်ဥရုယာသီတောင်းလမှုကြောင့်အပူချိန်တွေမြင့်တက်နေမယ်ဆိုရင်နီးပြူဟာအရာအရေးပါတယ်ဒီလိုရည်တူလောင်ကန်တွေလည်းရှိတော့မှာမဟုတ်ပါဘူးဒီကိစ္စကိုစပြီးစဉ်းစားဖို့လိုပါပြီ
ခုချိန်မှာတော့ရေခဲတောင်တွေကနေလက်ရှိစီးဆင်းလာတဲ့ရေတွေကိုရေအားလျက်စစ်ဓာတ်အားပေးစေုံတွေမှာအသုံးပြုနေပါတယ်။တချို့ရေတွေကတော့မနစ်ကကြားထားတဲ့နှင်းတွေအကြီးပြောလာတာပါ။ဥပမာပြောရရင် Lake Varango ရေကန်ကြီးမှာလည်းမကြာခင်တဖြည်းဖြည်းရေကျလာနိုင်သလိုလာမယ့်ဆယ်စုနှစ်တွေအတွင်းလျက်စစ်ဓာတ်အားထုတ်လုပ်ဖို့ဒါမှမဟုတ်လူတွေအသုံးပြုဖို့မရှိမဖြစ်လိုအပ်တဲ့အဖိုးတန်ရေမြစ်တစ်ခုဖြစ်လာနိုင်ပါတယ်။အပူချိန်တိုးလာတာနဲ့အများနှင်းတောင်တွေပေါ်မှာနှင်းတွေအကျနေပြီးတော့တောင်ထိပ်ကနေမိုးနဲ့ရေတွေရုတ်တရက်ပိုးပြီးတော့စီးဆင်းလာနိုင်တဲ့အတွက်လည်းရေကြီးရေရှမ်းဖြစ်လာနိုင်ပါတယ်
C'è stato un aumento della numerosità degli eventi intensi soprattutto in questi ultimi 10
anni. Figure sene အတွင်းပြင်းထန်လာတဲ့သဘာဝဘီးရင်တွေဆိုင်ရာအဖြစ်အပျက်တွေခက်စစ်စစ်တွေ့လာရပြီးအန်ဒရယ်လည်းပူကြီးလာပါတယ်ဒီအခြေအနေနဲ့နေရောညူတွေဖြစ်အောင်နေထိုင်ရင်ဒါကိုအပြေရှားဖို့လိုပါတယ်ရေကြီးရေရှမ်းမှုတွေဖြစ်တဲ့အချိန်အရေအတွက်နဲ့သူ့ရဲ့အကျိုးသက်ရောက်မှုကိုစည်ရင်းပြုစုထားဖို့လိုပါတယ်ဥပမာရေကာတာတွေကို3ပေကနေ6ပေလောက်အထိမြင့်ပြီးတော့ဆော့ဖို့လိုမလို့ဆိုတာမျိုးအဲ့ဒီသတင်းအချက်လက်ပေါ်မူတည်ပြီးပုံစံဆွဲသူတွေစဉ်းစားနိုင်မှာဖြစ်ပါတယ်ကြိုတင်ပြီးတော့သူ့တေသနာလှုပ်ထားဖို့တော့လိုပါတယ
်နွိုင်းတက်ချ်ပတ်မှာရှိတဲ့ဓာတ်ခွဲခံမှာတော့သူ့တေသီတွေကတေတာရင်းကပထဝီမြေအနေထားအတိုင်းပုံစံချပြီးတော့လက်တွေ့လေ့လာနေတာပ
ါ Uomo può salvare il pianeta si inizia a cambiare la propria mentalità
ကဘာမြေကြီးကိုကျွန်တော်တို့အသုံးချနေတဲ့ပုံစံပြောင်းလိုက်မယ်ဆိုရင်တော့လူသားတွေအနေနဲ့ကဘာကြီးကိုကယ်တင်နိုင်မှာပါကိုအသက်ရှင်နေထိုင်တဲ့ကာလကိုပဲစဉ်းစားနေလို့မဖြစ်ပါဘူးအနာဂတ်မျိုးဆက်အတွက်ထက်စဉ်းစားပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းွေထုတ်လွှတ်မှုမြင့်တက်နေတဲ့ကိစ္စကိုချဉ်းကပ်ဆောင်ရမှာဖြစ်ပါတယ်ဖလုံရီတန်းွေထုတ်လွှတ်မှုကိုကန့်တတ်လိုက်မယ်ဆိုရင်ကမ္ဘာပူနွေးမှုကိုရှောင်ရှားနိုင်မယ်နောက်ပြီးတော့အပူချိန်မြင့်တက်လို့ရေခွက်လှော်တွေအရေပြော်ကဖြစ်လာတဲ့နောက်ဆက်တွဲမိုးသည်ထန်မှုနဲ့ရေကြီးရေရှမ်းမှုတွေကိုပါရှောင်လန်းနိုင်မှာဖြစ်ပါတယ
်။တင်ချာနေရုံနဲ့တွက်ချက်ပြီးတော့ရေစီစင်လှုပ်ရှားပုံကိုခမန်းနေုံနဲ့မလုံလောက်တဲ့အတွက်တက်ခွဲခမ်းမှာအခုတွေ့မြင်နေရတဲ့နမူနာအတိုင်းအရင်ဦးဆုံးပုံစံချပြီးတော့လေ့လာဖို့လိုတယ်လို့လည်းသုတေသီတွေကပြောပါတယ
်။ Che verrà realizzato nella zona di
San ဒါကတော့ဆန်ကန်ဒီတို့အရက်ကအာကစားယုံအောင်မှာစောင့်မဲ့လှိုင်ကောင်းကြီးရဲ့ပုံစံတူဖြစ်ပါတယ်။မိုးသည်ထန်မှုကြောင့်စီးဝင်လာမဲ့ရေတွေကိုစံကေဒီယိုအရက်ကလူမနေတဲ့နေရာတွေကတဆင့်စီးထွက်သွားအောင်ညှိမှန်းထားပါတယ်
။ရေတွေကြီးလာတဲ့အခါမြောင်းပါလာတဲ့အပြည့်အစီအပိုင်းစားတွေတစ်ကိုင်းတွေကိုပထမဆုံးရေစစ်ကံကဆဲယူထားမှာပါ။ဒုတိယအဆင့်မှာတော့ရေစီးဆင်းမှုအားနဲ့အောင်ဖန်နေထားပြီးတော့ဆက်စတိုမြစ်ထဲရေတွေထိန်းချုပ်ပို့လို့ဖန်နေထားပါတယ်။ဒါဆိုရင်တော့အနီးအနားမှာရှိတဲ့မိုဆိုမြို့ထဲရေတွေရောက်လာတော့မှမဟုတ်ပါဘူး။ဥရုယာသီပြောင်းလဲမှုကိုကမ္ဘာနေရာဆုံးမှာရင်ဆိုင်နေရတာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုအနည်းငယ်တမျှနဲ့အောင်အကုန်ကျနေတဲ့နီလာရှာဖွေဖို့လိုတယ်လို့လည်းသုတေသီတွေကပြောပါတယ်။ရေကြီးရေရှာမှုတားမြစ်နိုင်ဖို့အဆောက်အုံကြီးတွေဆောက်လုပ်နိုင်တယ်ဆိုပေမဲ့လို့မြေအနေအထားနဲ့တဘာဝပတ်ဝန်းကျင်တမကစီးပွားရေးတွေကိုပါထိခိုက်နိုင်တယ်လို့ရေရှည်ခန့်မှုလည်းသိမ့်မလွယ်ဘူးလို့လည်းထောက်ပြကြပါတယ်။ဒါကြောင့်လဲပမောက်ခလာချာတို့ကတော့တဘာဝပတ်ဝန်းကျင်နဲ့လူသားစုအပေါ်ထိခိုက်မှုမရှိတဲ့နီလာနဲ့ရှာဖွေလုပ်ကိုင်နေကြတာပါ။အကောင်ဆုံးရလထွက်ဖို့ကြိုတင်ပြင်ဆင်မှုတွေကအဓိကကြတယ်လို့လည်းသူတေတီတွေကထောက်ပြကြပါတယ
်ဥရုယာသီပြောင်းလဲမှုကြောင့်တဘာဝဘေးအန္တရာယ်ကြီးတွေကနေရှောင်ရှားနိုင်ရေးသူတေတီတွေကြိုးပမ်းအားထုတ်နေကြတဲ့အခြေအနေကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့မန္တလေးမှာဖမ်းမိတဲ့လက်နက်တွေဟာ KIA ဒုတ်ဖြစ်တယ်ဆိုတော့စစ်ကောင်စီရဲ့ဆွဆွဲချက်ကို KIA ဘက်ကနေပြီးတော့ညှင်းချက်ထုတ်လိုက်တဲ့သတင်းကိုကင်းဆက်ပေးဖို့ရှိပါတယ် VOA American အသံရဲ့တနင်္ဂနွေစနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဘက်မှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအသံအစီအစဉ်စနေညဆွေးနွေးကတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင် VOA American အသံရဲ့အသံလွှင့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်
you
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့စနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းအစီအစဉ်နဲ့စနေညဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တပုတ်ကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်မှာဖမ်းမိခဲ့တဲ့လက်နက်တွေဟာ KIA ဒုတ်တွေဖြစ်တယ်လို့စစ်ကောင်စီကဆွဆွဲထားတဲ့ပုံမှာမဟုတ်မှန်ဘူးလို့ KIA ဘက်ကပြန်ပြီးညင်းပါတယ်။တစက်သေးပါပဲကချင်ပြည်နယ်ထဲမှာတော့တိုက်ပွဲတွေကဆက်ဖြစ်နေပါတယ်။မိုးညင်းမြို့နယ်မှာတော့ KIA ရှေ့တန်းတပ်စခန်းကိုစစ်ကောင်စီဘက်ကလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီလိုမျိုးလက်နက်ဖမ်းဆီးမှုတွေတိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ကန္နာလန်ရွှေကျက်ရဲ့ဖျားနီးမှာစီတဲရင်စည်းကိုဒီလ9ရက်နေ့ကလူမျိုးရေးတပ်ဖွဲ့ကစစ်ဆေးတာမှာမောင်းမြန်တနက်အလက်200စစ်တနက်အလက်20ခွင်ပုံ89လုံးကြီးစံ3000ကျော်နဲ့ကြီးအိမ်54ခုစတာတွေဖမ်းဆီးရမိကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါ။ဖမ်းဆီးရမိတဲ့လက်နက်တွေဟာ KIA ထုတ်လက်နက်တွေဖြစ်ဖော်ပြထားပေမဲ့KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒါကိုညင်းဆိုပါတယ
်ဒီလက်နက်ပြရတော့ကျွန်တော်တို့ KIA နဲ့ပတ်သက်မရှိဘူးခင်ဗျာဒီဘေးအဖွဲ့အစည်းကိုလည်းကျွန်တော်တို့ရောင်းပေးတာတွေကုမီပေးတာတွေအမှမရှိဘူးအဲ့တော့ကျွန်တော်အသက်ကအမေရဲ့ဒီလက်နက်ကြီးငယ်တွေအလုံးကတော့ကျွန်တော်တို့ KIA နဲ့တော့ဘာမှပတ်သက်မှုမရှိဘူးခင်ဗျာဒီလက်နက်နဲ့တူတာတွေတော့အများရှိပါတယ်တခြားအဖွဲ့အစည်းတွေလည်းဒါမျိုးတူတယ်အများရှိပါတယ်ကျွန်တော်အဲ့လိုပဲပြောလို့ပါတယ်
ဒီလက်နက်တွေကိုစီတဲရင်ရဲ့အကန့်ငါးကန့်အနက်ကနောက်ဆုံးအကန့်မှာအန်ဝက်နဲ့တဲလာတာဖြစ်ကြောင်းနဲ့ဖမ်းဆီးရမိတဲ့တရားခံကိုစစ်ဆေးမင်းမြန်းလျက်ရှိပြီးတရင်ဆက်ထုတ်ပေးသွားမှာဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လကလည်းမန္တလေးတိုင်းဒေသကြီးမရရမြို့နယ်ပန်းရရွာနီးမန္တလေးမိုးကုတ်ကားလမ်းမှာထော်လာကြီးတစည်းပေါ်ကနေမောင်းမြန်တနက်အလက်60လက်ပစ်ပုံ80ခွင်ပုံ85လုံးကြီးစံမျိုးစုံ8000ကျော်နဲ့ကြီးအိမ်130အပအဝင်လက်နက်အများအပြားဖမ်းဆီးရမိခဲ့ဥပါရဲဒီတော်တွင်မှာပဲကချင်ပြည်နယ်မိုးညင်းမြို့နယ်ရင်းတော်ကြီးဘက်နဲ့ဖားကန့်မြို့နယ်လီရိုလမ်းမပေါ်မှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်ပြီးဘူမူကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်တိုက်ပွဲကတော့အင်းတော်ကြီးဘက်မှာတိုက်ပွဲရှိပါတယ်အတိုက်ပွဲတော့မဟုတ်ပါဘူးစစ်ကောင်စီဘက်ကနဲ့ကျွန်တော်တို့ခေတက်ရင်26ရဲ့ရှစ်တန်းနေတဲ့ဘက်မှာဒီနေ့လာပြီးတော့ပူးချေတာရှိပါတယ်ဒီနေ့တော့ပေါ့နော်7:45မိနစ်ဝန်းကျင်နောက်ပါလာမမပူးချေတာရှိပါတယ်နောက်အခုရှိတာကတော့ဟိုလီတူလမ်းဘက်မှာဒီနေ့လက်ဆက်ပြီးမှလမ်းလုံးချုံရဲ့ယူတဲ့အဖွဲ့တွေနဲ့ကျွန်တော်တို့ KD တိုက်ပွဲဖြစ်တာရှိပါတယ်အဲ့ဒီနေနေရရှိပါတယ်ခင်ဗျာ
ဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးတရင်အသေးစိတ်တော့မရရှိသေးဘူးလို့ပြောပါတယ်ဖားကန့်ဒေသခံတူကဖားကန့်မြို့နယ်တွင်တိုက်ပွဲဖြစ်တဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့9:00လောက်ကလေးကနေဒီကြာအတန်ကြားလိုက်ကျန်နေတော့လည်းအတန်ကြားကျန်နေတော့လည်းအရင်ကရှိတယ
်ဒေသတွင်သတင်းမီဒီယာတွေကတော့မိုးညင်းမြို့နယ်အင်းတော်ကြီးဘက်မှာစစ်ကောင်စီကကျဲလီရင်နှစ်စီးနဲ့လေးချိန်တည်းမနဲ့ဘုံကျဲတက်ခိုက်ခဲ့ကြောင်းနဲ့ဖားကန့်မြို့နယ်လီရိုလမ်းမှာတော့ဒွန်ပန်နဲ့ခွန်ဆန်ရန်ရွာကြားမှာအင်အား200လောက်ရှိတဲ့စစ်ကြောင်းကို KIA ကမိုင်းခွဲတိုက်ပွဲဖြစ်ကြောင်းဖော်ပြပါရယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့နောင်မီးကြီးရွာနဲ့မန်ပန်ရွာကြားမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကမန်ပန်ကြီးရွာအတွင်းကိုလက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ထားကြောင်းဖျားကြောင်းဝင်းတွေကနေအိမ်တစ်လုံးနဲ့ကားစီးပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါရယ်အဲ့ဒီပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မန်ပန်ရွာသားတွေဟာနမ်မဒီမျိုးဘက်တင်းဆောင်သူတွေရှိခဲ့တယ်လို့တချို့ကတော့တောတောင်တွေထဲမှာထွက်ပြေးပုန်းအောင်နေကြရပါတယ်။တနိုင်ဖားကန်နဲ့မူကောင်းမျိုးနယ်ရင်းကလီဒိုလန်တစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာလကုန်လောက်ကတည်းကစပြီးတိုက်ပွဲတွေဇက်တိုက်ဆိုသူတွေဖြစ်နေတာပါ။ဒေသခံတွေကတော့တနိုင်ဘက်ကိုလူသူလက်နက်ခဲယမ်းနဲ့ရိတ်ခါပို့တဲ့စစ်ကြောင်းတွေကို KIA ကအပဝါနဲ့အပြန်ခီးမှာဂျားဖြတ်တိုက်ခိုက်တာဖြစ်နိုင်ကြောင်းသုံးသပ်ကြပါတယ်ခင်ဗျာ။
ကချင်ဘက်ကစီရေးအခြေအနေကိုကြော်ကြော်သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့မြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်နားဆင်ရအောင်ပါ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့
လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါမယ်။ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်က CDM ဝင်ထားတဲ့တိုင်းရင်းသားဘာသာစကားအတင်ဆရာဆရာမတွေဟာသူတို့လစာဘာကြောင့်အကြောင်းကြားခြင်းမရှိဘဲလုံးဝဖျက်တောက်ထားတာလဲဆိုတာကိုသိချင်နေကြပါတယ်။ဒီဆောင်မကို Moon News Agency ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မွန်ပြည်နယ်ကအစိုးရစာတင်ကြောင်းတွေမှာအလုပ်လုပ်နေတဲ့တိုင်းရင်းသားဘာသာသင်နေစာလပေးဆရာဆရာမတွေဟာဇူလိုင်လကစပြီးလက်စာမရတော့ဘူးလို့ဆရာမတချို့ကပြောပါတယ
်
။အခုဆိုလက်စာမရတာ3လရှိတော့မှာပေါ့နော်။မရတဲ့အကြောင်းကိုလည်းဘယ်သူမှပူပွေလင်းလင်းမပြောဘူး။ကြောက်အောက်ကလည်းတေးချာမသိဘူး။အကယ်လို့ရရင်သူတို့ပေးမှာပဲ။မရလို့မပေးတာပဲဖြစ်မယ်။ကြောက်မဖွေလို့မပေးတာလည်းဖြစ်ချင်းဖြစ်မယ်။
မွန်ပြည်နယ်တံဖြူစရမြို့နယ်ပင့ရွာကနေစာဆရာမတူပြောပြထားတာပါဆရာမကနေစာဆရာမလုပ်နေတာ3နှစ်ရှိပြီဖြစ်ပါတယ်မွန်ပြည်နယ်ကနေစာဆရာဆရာမတွေဟာပြီးခဲ့တဲ့နှစ်ကလေးကနေအခုနှစ်ကျောင်းစာဖွင့်တဲ့ဇွန်လအထိလစာရရှိခဲ့ပါတယ်ကိုဗစ်တတရလှိုင်းပြင်းထန်မှုတွေကြောင့်ဇူလိုင်လမှာပြန်လည်ကျောင်းပိတ်လိုက်ရချိန်ကစပြီးတော့လစာမရတော့ဘူးလို့ပြောပါတယ်
တလဲစတတ်တဲ့မကကကမ်အမဘာရဟမ်ဒီကုနာရနိုင်ကွာ
မနိုင်ပြောရမယ်ဆိုရင်ကိုရဲ့လောက်အခကိုတော့ရချင်တယ်တိုင်းဒါတယောက်အနေနဲ့တန်းတူခွေရင်ရချင်တယ်ကျွန်တော်တို့အကြောင်းမတော်လို့ကျွန်တော်တို့ပြက်ကွက်လို့လတ်စာမရတာတမျိုးပေါ့လေအခုကယောဂါကြောင့်ကြောင်းပတ်ရတာဖြစ်တဲ့အတွက်လတ်စာတော့ပေးသိတယ
်တံဖြူဆဲမြို့နယ်ထဲကဖြစ်တဲ့နှစ်ကန်းရွာတိုင်းဒါဘာသာစကားသင်ကြားပေးတဲ့ဆရာဖြစ်ပါတယ်အရင်ကနေစာလပေးဆရာဆရာမတွေကိုကျောင်းတက်ရက်တာလစာပေးပါတယ်။ဒါပေမဲ့ကိုဗစ်ကယောဂါကြောင့်ကျောင်းပိတ်ထားရတဲ့2020ဇူလိုင်လကစပြီးကျောင်းတွေပြန်ပိတ်ထားပေမဲ့ကျောင်းတက်ပြက်ကတိုင်အတိုင်းလစာပေးနေတာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေမှာကလေးငယ်တွေမိခင်ပါတာစကားကိုတက်မြောက်ဖို့အတွက်ရည်ရွယ်ချက်နဲ့2023ခုနှစ်ကစပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့တိုင်းရင်းသားဘာသာသင်ဆရာဆရာမတွေကိုခန့်အပ်ထားခဲ့ပါတယ်။အကြောင်းဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆိုပြီးတော့ NLD အစိုးရလက်ထက်မှာတိုင်းရင်းသားရေးရကော်မတီကို2016ခုနှစ်ကတည်းကဖွဲ့စည်းထားပြီး2019-2018မှာတော့တိုင်းရင်းသားဘာသာသင်ဆရာဆရာမတွေရဲ့လစာကိုအဲ့ဒီကနေတဆင့်လွှဲပေးခဲ့ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ကော်မတီရဲ့အခန့်ကဏ္ဍကလည်းငြိမ်သက်နေပါတယ်။နေစာလပေးတိုင်းရင်းသားဘာသာသင်ဆရာတွေမှာသင်ကြားရေးအကူ Teaching Assistant နဲ့ဘာသာစကားသင် Language Teacher ဆိုပြီးတော့နှစ်မျိုးရှိပါတယ်။သင်ကြားရေးအကူ teaching assistant တွေကကြတော့အချိန်ပြည့်ကြောင်းတက်ရတာဖြစ်ပြီးတရက်ကို4800ကျပ်နဲ့တစ်လကို9600ရရှိပါတယ်။ language teacher တွေကတော့တစ်နှစ်ကိုတစ်ချိန်သာသင်ကြားပေးနေရတာဖြစ်ပြီးတစ်လကို3000ကျပ်ထောက်ပံ့ပေးနေတာဖြစ်ပါတယ်။လစာအနေနဲ့များများဆဆမဟုတ်ပေမဲ့မျှော်လင့်မိတယ်လို့ကရင်ပြည်နယ်ကဆရာမတဦးကပြောပါတယ်
။ဆရာပါတော့တော့ဆရာတကောခင်မတိပေါ့မဖယ်ဒီအစားဆနာတော့ဒီပေါ့မဖယ်လောက်ပေးဟိုးနေလား။
ဆန်းကတော့ကြောင်းဖွင့်သေးတယ်။ကိုကတော့ရမယ်လို့ထင်နေတယ်။ကိုပိတ်တာလည်းမဟုတ်ဘူး။သူတို့ကပိတ်တာလေ။ဒီနှစ်လအတွက်ရမယ်လို့ထင်တာပေါ့။တကယ်လို့လစာရမယ်ဆိုရင်ချောင်းချောင်းလဲလဲရှိတာပေါ့နော်။အခုကတော့အခက်ခဲဖြစ်တယ်
။နှစ်ကန်းရွာကဆရာကလည်းအခက်ခဲတွေကြာရုန်းကန်နေရပါတယ်။
น้ำอาเตะดินยี่ก็มาโคกบนป่วยนั่นยี่ก็มาแล้วก็ข้อยมือดีเน
า
ะดี
เยซูยาละแท้ก็တော့ကျွန်တော်တို့လို့နေစာလပေးစရာတွေလဲလှစားရတယ်ဆိုတော့အခုချိန်မှာလူတိုင်းလက်တည်တယ်လေကောင်းစင်နှောက်တွေကလက်သက်လှစားလည်းမရဘူးဆိုတော့စာဝတ်နေရဲ့အတွက်အခက်ခဲဖြစ်တယ
်အခြေခံပညာဦးစီးဌာနကနေဩဂတ်လ26ရက်နေ့မှာထုတ်ခဲ့တဲ့စာအရာကတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတာဝန်ထမ်းဆောင်နေတဲ့အခြေခံကျောင်းတွေကတိုင်းရင်းသားဘာသာသင်ဆရာဆရာမတွေလောက်အားခရံပုံငွေတွေကိုခွဲဝေခွင့်ပြုပြီးဖြစ်ကြောင်းအကြောင်းအမျိုးမျိုးကြောင့်ဆက်လက်တာဝန်ထမ်းဆောင်ခြင်းမရှိတဲ့ဆရာဆရာမတွေရဲ့လောက်အားခပူရှံငွေပန်းနံငွေကြက်တန်ပေါင်း983တန်း4သိန်းကျော်ကိုတက်ဆိုင်ရာပညာရေးဌာနမှညွှန်ချက်တွေကပြန်လည်ရုပ်သိမ်းလိုက်တယ်လို့ထုတ်ပြန်ထားပါတယ်။စွန်လကလေးကနေစာလပေးဆရာတွေရဲ့စည်းရင်းကိုကောက်ခဲ့ပါတယ်။နေစာလပေးဆရာဆရာမတွေဟာကျောင်းတက်မှတ်တာလစာရတာဖြစ်တဲ့အတွက်ကြောင့်ကျောင်းဖွင့်ချိန်စင်းကောက်ရမှာမပါရှိတဲ့အတွက်ပိုရှံတဲ့လဆာတွေပြန်ရုပ်သိမ်းတာဖြစ်တယ်လို့တိုင်းဒါရေးရကော်မတီဝင်ဟောင်းတူရဲ့ပြောပြချက်အရသိရပါတယ
်စင်းကောက်တယ်ဆိုတာကျမတို့လည်းမသိဘူးဘလို့စင်းကောက်တယ်ဆိုတာလည်းအတိအကျမသိဘူးတကယ်လို့ကျောင်းမတက်လို့လဆာမပေးဘူးဆိုရင်6လပိုင်းနဲ့ကမရဘူးလေအခုကကြတော့6လပိုင်းကရပြီးတော့မှ ဖျက်လိုက်တာဆိုတော့ဘာကြောင့်လဲတော့မသိဘူ
း။လဆာရက်ဆိုင်ခံထားရတဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကဆရာမတဦးပြောပြထားတာပါ။မြန်မာနိုင်ငံကအခြေခံပညာဆရာဆရာမတချို့ဟာအာဏာရှင်လက်အောက်မှာအလုံးမလုံးချင်းတဲ့အတွက်ကြောင့် CDM လောက်ခဲ့ကြပါတယ်။အဲ့ဒီဆရာဆရာမတွေဟာအလောက်ရနာခံရပြီးလဆာလည်းမရတော့ပါဘူးစေဟနာတိမ်ပြီးတဲ့နောက်မွန်ပြည်နယ်ရှိအစိုးရကျောင်းတွေမှာတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေရဲ့အစည်းအဝေးကိုကောက်ယူခဲ့ပေမဲ့အနှဲငယ်သာရရှိပြီးကျန်တဲ့ဆရာဆရာမတွေစည်ရင်းမဝင်တဲ့အတွက်ကြောင့်အဲ့ဒီကျန်ရှိနေတဲ့ဆရာဆရာမတွေကိုအကြမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ပတ်သက်နေတယ်ဆိုပြီးလဆာထုတ်မပေးဘူးလို့ပညာရေးအတိုင်းဝိုင်းနဲ့နီးစပ်သူတွေကပြောပါတယ်နှစ်ကန်းရွာကဆရာကတော့အဲ့လိုအကြောင်းပြချက်တွေကိုပုံဝင်မကြပါဘူ
း
အမှန်တိုင်းပြောရမယ်ဆိုရင်စီးရင်ောက်တယ်ဆိုတာကျွန်တော်တို့မသိဘူးဘာလို့ဒီလိုဖြစ်တာလဲဘလို့ကြောက်လက်စားမပေးတာလဲကျွန်တော်တို့ကိုပြောတည်တယ်အခုဟာကနိုင်ငံရေးကြောက်လားယောဂါကြောက်မရတာလားကျွန်တော်တို့လည်းဘာမှမသိရဘူ
းတနိုင်ငံလုံးအတိုင်းအတာနဲ့တိုင်းရင်းသားပါတာတင်ဆရာဆရာမ2000ကျော်ရှိပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့လဆာမရရှိသေးတဲ့နေစာလပေးဆရာဆရာမဘယ်လောက်ရှိလဲဆိုတဲ့အချက်အလက်ကိုရရှိနိုင်ဖို့ခက်ခဲပါတယ်။မွန်ပြည်နယ်အတွင်းမှာတော့လဆာမရရှိသေးတဲ့နေစာလပေးဆရာဆရာမ800ဝန်းကျင်ရှိပါတယ်။လက်တလောမှာတော့ဆရာဆရာမတွေဟာတက်ဆိုင်ရာကျောင်းအုပ်ဆရာဆရာမတွေကိုမေးမြန်းပြီးတက်ဆိုင်ရာကျောင်းအုပ်တွေကမဖြေပေးနိုင်တာကြောင့်ပညာရေးမှုအထိတက်ရောက်မေးမြန်းခဲ့ပါတယ်။ပညာရေးမှုကလည်းတိကျတဲ့အဖြေပေးတာမျိုးမရှိပါဘူး။ဒုတန်ကအဆိုပါကိစ္စနဲ့ပတ်သက်ပြီးတော့တိကျမင်းမြန်ဖို့ပညာရေးမှုထံဆက်သွယ်ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဆရာဆရာမတွေဟာအခက်အခဲတွေကိုဘသူကိုတိုင်ရမှန်းမသိနေပါဘူး။အဲ့လိုတိုင်ကြဖို့အခက်ခဲနေတာနဲ့ပတ်သက်ပြီးနှိမ့်စားဆရာဆရာမတွေအရေးကိုလိုက်လံဆောင်ရွက်ဖို့သူကျောင်းဆရာဥဝေဖြိုးအောင်ကတော့
ဘယ်လိုလိုတိုင်ရမလဲဆိုတော့သူတို့တိုင်ရတိုင်ဖို့ကသူတို့အတွက်အဲ့ဒီလမ်းမှာမရတဲ့ကိစ္စကိုတိုင်ဖို့အတွက်ကလေဟိုသူတို့ဘယ်ဌာနကဥမာတော့သူတို့ဒီတိုင်းစာပေစင်တိုင်းသားရေးဝန်ကြီးဌာနကလာအုပ်စီဟိုဦးစီးနေတာလားပညာရေးဦးစီးနေတာလားကိုသူတို့တက်တက်ကိုကိုမသိတာချင်းပညာဟိုတိုင်းသားရေးဦးစီးဌာနကိုတိုင်းရင်လည်းပဲဘာမှမလုပ်ပြနိုင်ပညာရေးကိုတိုင်းရင်လည်းဘာမှမလုပ်ပြနိုင်ဘူးအဲ့လိုမျိုးအနေအထားမျိုးတွေရှိတယ်သူတို့မှာအရင်တော့ပြဿနာသူတို့တွေဒီမြေသားလာပေးတွေနဲ့ခံစားဖို့နဲ့ပတ်သက်ပြီးတော့ပြဿနာတက်လို့ရှိရင်ကျွန်တော်တို့ကဒီဒုခွင့်ရေးကော်မရှင်ပေါ့နော်ဒုခွင့်ရေးကော်မရှင်နောက်ပြီးတော့ဟိုဒီနောက်တစ်ခါကျတော့ဒီပညာရေးမြင့်တင်မှုကော်မတီတို့အဲဒါဒီကော်မတီတို့တွားပြီးတော့ဒိုင်းစာပေတဲ့အဲဒိုင်းစာပေတဲ့ဦးစီးရတွေကိုတွားပြီးတော့တရားလို့ရတယ်တရားလို့ရအခုအာလာသိမိတဲ့နောက်မှာတော့ဘယ်ဟိုတရားမှန်းကိုမသိတဲ့အနေအထားမျိုးဖြစ်နေတာပေါ့နော
်အကြမဖက်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးမွန်ပြည်နယ်ဆယ်မြို့နယ်မှာရှိတဲ့အခြေခံကျောင်းကဆရာဆရာမပေါင်း3000ကျော်တာဝန်မှရယူရပ်ဆိုင်ခံထားရပါတယ်အခုတိုင်းရင်းသားစာပေတင်ကြနေတဲ့ဆရာဆရာမတွေကတော့ CDM မှာမပါဝင်ပဲပုံမှန်ရရှိနေတဲ့လဆာကိုရုတ်တရက်မရရှိတော့တာဖြစ်ပါတယ်။ဒုတန်နဲ့စကားပြောဖြစ်ခဲ့တဲ့ဆရာမကတော့အဖြေကိုလိုချင်နေပါတယ်
။တပါဟဘုတ် CDI ဟာအူမတ်ထော်တာကိုခမကြီးမလှူနော်။ဘာအော်တိုင်းမှာလည်းမတက
ော။လဆာကမြင်များဆဆမဟုတ်ပင်မဲ့ကိုယ့်ရဲ့လာကဆိုတော့အချိန်တန်မျှော်နေမိတယ်ပေါ့နော်။မရရင်လည်းဘာလို့မရလဲပွန့်ပွန့်လင်းလင်းသိချင်တယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နမေတွေကိုမပေါ်ပြချပါဘူး။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။မြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးခဲ့တဲ့ဒို့အတန်အစီအစဉ်မှာရှင်အခုဆက်ပြီးတော့စနေညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်တိုင်းမင်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ပေါ်မှာစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အမှုအတွက်ရန်ကုန်တိုင်းဝင်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ထွက်ဆိုချက်အပေါ်မှာသုံးသက်ချက်ပုံမှန်905ခါခွေဆွဲချက်ကိုဒေါအောင်ဆန်းစုကြည်ကကိုယ်တိုင်တက်တည်ဖြစ်နေထွက်ဆိုမဲ့အခြေအနေစတာတွေနဲ့ပတ်သက်ပြီးလူခွေရေးရှင်နေဦးမင်းလွင်ဦးကိုမဲ့အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်မင်္ဂလာပါဦးမင်းလွင်ဦးရှင
်မင်္ဂလာပါဗျာ
ဟုတ်ကဲ့ဦးမင်းလူကြီးအခုဒီဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနဲ့ဟိုပတ်သက်ပြီးတော့ဦးမင်းလူကိုကျမတို့အဓိကမေးချင်တာကအခုနိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါ်ဆန်းစုကြည်ကိုသူတို့အာဂရိလိုက်စားမှုနဲ့ဆွဲချက်မှာအရင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပေါ့နော်စစ်ကောင်စီဘက်ကတတ်သိအနေနဲ့သူတို့တင်ပြခဲ့တယ်ပေါ့နော်နောက်ပြီးတော့ဦးဖြိုးမင်းသိန်းကိုယ်တိုင်ကလည်းဟိုထွက်ဆိုတယ်အဲ့တော့ ဒေါ်ဆန်းစုကြည်ကဒီဥဖြိုးမင်းသိန်းထွက်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့လည်းခိုင်လုံမှုမရှိဘူးအခြေမြစ်မရှိဘူးဆိုပြီးတော့သူ့ကြိုးဆောင်ရှေ့နေနေတဲ့တွေ့ဆုံတဲ့အခါမှာလည်းဒေါ်ဆန်းစုကြည်ကသူ့အမြင်ကိုသူ့သဘောထားကိုတုံ့ပြန်ပြောဆိုထားရလဲရှိတော့ဒါပေမဲ့စစ်ကောင်စီဘက်ကသူတို့ဒီဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့ဒီအဂရီလိုက်စားမှုဆိုတဲ့ဆွဲချက်မှာဥဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဘယ်လောက်ထိအရေးကြီးလဲရှင့်
ဟုတ်ကဲ့ပါဒီမှုနဲ့ပတ်သက်ပြီးတော့ပထမဆုံးပြောရမယ်ဆိုလို့ရှိရင်ပုံမှန်55အကကြီးဟာနိုင်ငံရေးအာဏာရယူထားစဉ်ကာလမှာကျူးလွန်တဲ့ပြစ်မှုတွေအတွက်အရေးယူနိုင်အောင်ရည်ရွယ်ပြဋ္ဌာန်းထားတာဖြစ်တယ်။အဲ့ဒီလိုမျိုးအရေးယူနိုင်ဖို့ရန်ပထမဦးဆုံးနိုင်ငံတော်သမ္မတရဲ့ဓာတ်ရိုက်ညွှန်ကြားမှုရှိရင်တရားစွဲနိုင်တယ်။သို့မဟုတ်နိုင်ငံရေးအာဏာရယူထားစဉ်ကာလဖြစ်တဲ့အတွက်ပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်နဲ့တရားစွဲမယ်ဆိုရင်တရားစွဲလို့ရတယ်။နံပါတ်3ချက်အနေနဲ့ကတော့နိနာသူတယောက်ကနေပြီးတော့ရေကောက်နိနာသူတယောက်ကနေပြီးတော့အဂတိလိုက်ဆောင်တိုက်ပြည့်ကော်မရှင်ကိုတန်ကြားလို့ရှိရင်ရေးယူနိုင်တယ်ဆိုတဲ့ပြဋ္ဌာန်းချက်ရှိတာကိုကျွန်တော်တွေ့ရတယ်။အခုမှမှနိုင်ငံတော်သမ္မတရဲ့ဓာတ်ရိုက်ညွှန်ကြားမှုလည်းမရှိဘူး။ပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်လည်းမရှိဘဲနဲ့ယခုလိုစွဲဆိုထားတဲ့ကိစ္စကအစကတည်းကပဲမှားယွင်းပြီးတော့စွဲဆိုထားတဲ့စွဲဆိုမှုဖြစ်တယ်လို့ပထမဆုံးအနေနဲ့ကျွန်တော်ပြောချင်ပါတယ်နောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီကိုဖြုံမင်းသိန်းအနေနဲ့တရားရုံးမှာလာရောက်ထွက်ဆိုသွားတဲ့ကိစ္စရတဲ့နဲ့ပတ်သက်ပြီးတော့သုံးသပ်ရမယ်ဆိုလို့ရှိရင်ကိုဖြုံမင်းသိန်းကယခုချိန်အထိအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုကိုဖြုံမင်းသိန်းရဲ့ဇနီးနှစ်ဦးဖြစ်တဲ့သူနှစ်ဦးစလုံးဖမ်းဆီးခံရတာဖြစ်တယ်ဒါကြောင့်အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအောက်မှာရှိနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဂရီပေးခြင်းချင်းချောက်ခြင်းတွေးဆောင်ပြောင်းခြင်းစတဲ့ကိစ္စတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်။အဲ့တော့ဒီလိုမျိုးအခြေအနေမှာတရားရုံးမှာလာပြီးတော့တရားလိုပြတက်တဲ့အနေနဲ့လာရောက်ထွက်ဆိုတဲ့ကိစ္စမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒအတိုင်းမဟုတ်ပဲနဲ့အစိုးရပြောသလိုပေါ့လေဂရီပေးခြင်းတွေးဆောင်ပြောင်းခြင်းချင်းချောက်ခြင်းစတဲ့အခက်အခဲတွေကြားတွေကနေပြီးတော့လာရောက်ရင်ဆိုင်ဖြည့်ရှင်းနေရတာဖြစ်တဲ့အတွက်လွတ်လပ်တဲ့တက်တည်ထွက်ဆိုချက်မဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်လို့ရတယ်။နောက်ပြီးတော့တခါဒီကိုဖြိုးမင်းသိန်းတယောက်တည်းရဲ့တက်တည်ထွက်ချက်ပေါ်မှာမူတည်ပြီးတော့လေဒီမှုကိုအပြစ်ပေးအရေးယူနိုင်လို့မရနိုင်ပါဘူး။ကိုဖြိုးမင်းသိန်းကိုထောက်ခံတဲ့ထောက်ခံတက်တည်လိုပါသေးတယ်။အဲ့တော့ထောက်ခံတက်တည်အနေနဲ့တင်ပြထားတာတွေရှိမရှိဆိုတာတော့ကျွန်တော်တို့မသိရသေးပါဘူးကိုဖြိုးမင်းသိန်းကိုတိုင်ကကျန်းမာရေးမကောင်းတဲ့သူဖြစ်တယ်ကိုဗစ်ရောဂါကနေပြီးတော့ပြန်လည်ပြီးတော့ကောင်းလာကစားအခြေအနေမျိုးဖြစ်တဲ့အတွက်သူ့ရဲ့တက်တည်ထွက်ချက်တွေပေါ်မှာကျွန်တော်တို့အကုန်လုံးမှန်နေလို့ယူဆလို့မရတဲ့အခြေအနေဖြစ်တယ်ဆိုတာကိုတက်တည်ကောင်ဥတွေမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့တိုက်ဆိုင်မင်းများလိုက်လို့ရှိရင်ပေါ်ပေါက်လာမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
ဦးမင်းလွေဦးထောက်ပြသွားတဲ့ဒီဥဖြိုးမင်းသိန်းရဲ့ထွက်ဆိုချက်တွေဟာဟိုလွတ်လပ်တဲ့ထွက်ဆိုချက်မျိုးမဟုတ်ဘူးဆိုတာရောဘာကြောင့်သုံးသပ်လို့ရလဲရှင်
။ဘာကြောင့်သုံးသပ်လို့ရလဲဆိုလို့ရှိရင်ဖြိုးမင်းသိန်းကအခုချိန်ထိအာဏာပိုင်တွေရဲ့ထိန်းချုပ်ထားတဲ့နေရာမှာပဲနေနေရဆဲဖြစ်တယ်။တရားရုံးမှာတက်တည်ထွက်ပြီးတော့အိမ်ကိုလွတ်လွတ်လပ်လပ်ပြန်သွားရမယ့်အခြေအနေမျိုးမရှိသေးဘူး။အဲ့တော့တရားရုံးမှာနဂိုကပြောထားတဲ့ဂတိပေးထားတဲ့အတိုင်းသွေးဆောင်ဖျားအောင်ထားတဲ့အတိုင်းချင်းချောက်ထားတဲ့အတိုင်းမထွက်ဆိုဘူးဆိုလို့ရှိရင်အသက်အန္တရာယ်ကိုတော့၎င်းကြားမရည်ထိခိုက်မှုကိုတော့၎င်းရင်ဆိုင်ကြုံတွေ့ရနေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒါလွတ်လပ်တဲ့တက်တေကံတက်တေထွက်ချက်မဟုတ်ဘူးလို့ကျွန်တော်တို့ကတက်တေကံဥပဒေအရပြောရခြင်းဖြစ်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ကိုအခုလိုဒီအာဂတိလိုက်စားမှုဆိုတဲ့ဆွဲချက်အပါဝင်ပေါ့နော်တခြားဒီဆွဲချက်တွေနဲ့အခုတရားရုံးတင်စစ်ဆေးတာဖမ်းဆီးထိန်းသိမ်းထားတဲ့အဲ့ဒီစစ်ကောင်စီရဲ့လုပ်ရက်ပေါ့လေအဲ့ဒီအပိုင်းမှာဆိုလို့ရှိရင်တကယ်တမ်းကျတော့ပြစ်မှုကျူးလွန်တာထက်ကိုဒေါ်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်တွေလုံးဝဝင်လို့မရအောင်ပေါ့နော်စစ်ကောင်စီဘက်ကအထူးသဖြင့်ဗိုလ်ချုပ်မှုကြီးမေးအောင်လိုင်ဘက်ကဟိုရည်ရွယ်တယ်ဆိုပြီးတော့မြမရေးသုံးသက်သူတွေကလေလာသူတွေကသူတို့တုံ့သက်ကြရပေါ့နော်ဆိုတော့အဲ့တော့ဦးမင်းလွင်ဦးကအခုဒေါ်ဆန်းစုကြည်ရဲ့ဆွဲချက်တွေပေါ့နော်အထူးသဖြင့်တကယ်ကြီးလေးတဲ့ဆွဲချက်တွေနဲ့ပတ်သက်လို့ဦးမင်းလွင်ဦးဘယ်လိုတုံ့သက်မိလဲရှင
်မှန်ပါတယ်ဒေါ်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်ထဲမှာပြန်ဝင်လို့မရတော့အောင်ရာဇဝတ်ပြစ်မှုတွေရောနောက်ပြီးနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေ နောက်အဂတိလိုက်စားမှုတက်ပြည့်ရေးအဥပဒေနှစ်ရှည်ထောင်နာနေပေးနိုင်တဲ့ပြည်မှုတွေနဲ့တရားဆွဲဆိုထားတာဖြစ်တယ်အမြင့်ဆုံးပြစ်ဒဏ်တွေတိုင်းသာကြားခံရမယ်ဆိုလို့ရှိရင်နှစ်တရာနီးပါးကြားခံရမယ်အခြေအနေမျိုးဖြစ်တဲ့အတိုင်းသာဖြစ်တယ်အဲတော့ကဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံရေးနယ်ပယ်တွေကနေလုံးဝပြောင်းဝင်လို့မရအောင်ပြည်သူလူထုတွေအနေနဲ့အကြီးညိုပြတ်သွားအောင်နောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့ထင်အောင်ထင်မှားဖြစ်သွားအောင်စစ်ကောင်စီဘက်ကနေပြီးတော့စီမံဆောင်ရွက်နေတယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
အခုဆိုလို့ရှိရင်သူ့ကိုဆွဲထားတဲ့အထူးသဖြင့်ပုံမှန905ခါခွေးနဲ့ပတ်သက်လို့ရှိရင်ဟိုတက်တည်ထွက်မဲ့ဒီလူစင်းတွေကိုသူတို့ရုံးကိုမတင်တော့ပဲရုံးကိုမတင်တော့ပဲနဲ့ပေါ့နော်ဒေါက်ဆန်းစုကြည်ကသူကိုယ်တိုင်ထွက်ဆိုမယ်နောက်အလားတူပဲသမရဦးမင်းမြင့်ကလည်းသူကိုယ်တိုင်ထွက်ဆိုမယ်နေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ကလည်းသူတို့ကိုယ်တိုင်တက်တည်ဖြစ်ထွက်ဆိုမယ်ဆိုတော့အဲ့ဒါကရောဟိုဘလို့ပုံစံမျိုးလဲရှင်ဒီပုံမှန်905ဟိုခါခွေးနဲ့ပတ်သက်တဲ့ကိစ္စမှာပေါ့နော
်ပုံမှန်905ခါခွေးနဲ့နိုင်ငံတော်မတည်မငြိမ်ဖြစ်အောင်စီမံဆောင်ရွက်တယ်နောက်ွယ်ကနေပြီးတော့စီစဉ်ညွန်ကြားတယ်ဆိုတော့စွဲချက်နဲ့ပုံမှန်905ခါဝင်းနဲ့အရေးယူထားတာဖြစ်တယ်အဲ့တော့905ခါဝင်းနဲ့စွဲချက်တင်ထားပြီးဆိုလို့ရှိရင်တော့တရားခံဖြစ်သတ်မှတ်ထားတာဖြစ်တဲ့အတွက်တရားခံကိုယ်တိုင်တော်၎င်းတရားခံဘက်ကနေထောက်ခံထွက်ဆိုမဲ့တက်တည်တော်၎င်းတင်ပြနိုင်တဲ့အခွင့်အရေးရှိပါတယ်အဲ့တော့ယခုမှမှာတော့ဒေါ်ဆန်းစုကြည်ရဲ့သမရယူဝင်းမြင့်ရဲ့မျိုးတော်ဝင်ဒေါက်တာမျိုးအောင်ရင်ကကိုယ်တိုင်တက်တည်ဖြစ်အစ်စ်ခံပြီးတော့ထွက်ဆိုမယ်နောက်ထပ်တက်တည်တွေတင်ပြနိုင်တင်ပြဖို့ညာဆန္ဒမရှိဘူးလို့ကျွန်တော်တို့သိရပါတယ်အဲ့တော့ဆန္ဒမရှိဘူးဆိုတာလည်းဒေါန်ဆန်းစုကြည်ဘက်ကတော့၎င်းသမရဦးဝင်းမြင့်ဘက်ကတော့၎င်းဒေါက်တာမျိုးအောင်ဘက်ကတော့၎င်းထောက်ခံပြီးတော့တက်တည်ထွက်ဆိုမယ်သူတွေရဲ့လုံခြုံရေးအရာအခြေအနေရရကိုတုံးတက်ပြီးတော့ကိုယ်တိုင်ဖြစ်အစ်စ်ခံမယ်ဆိုတော့ဆုံးဖြတ်ချက်ချလိုက်ပုံရတယ်လို့ပဲကျွန်တော်တို့အကြံဉာဏ်ခံမှလို့ရပါတယ်ခင်ဗ
ျဒါဟိုကြည့်မယ်ဆိုလို့ရှိရင်တစ်ဖက်မှာလည်းစစ်ကောင်စီကဒီဒေါက်ဆန်းစုကြည်ကိုတို့ဟိုစပြီးတော့ရုံထုတ်အမှုစပြီးစစ်ဆေးမယ်ဆိုတဲ့ကာလတွေကတို့ကဘယ်နှစ်ရက်အတွင်းပေါ့နော်ဟိုအချိန်ကာလဘလောက်အတိုင်းတာအတွင်းအပီးဒီအမှုတွေကိုစစ်ဆေးမယ်ဆိုပြီးတော့တို့သတ်မှတ်ကြညာချက်တွေထဲမှာလည်းဖော်ပြထားသလိုအခုဆိုရင်လည်းဒီလိုနေတိုင်းပေါ့နော်နေပြည်တော်ကအဲ့ဒီတည်တံတရားရုံးမှာဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့အမှုတွေကိုနေတိုင်းရုံးတင်စစ်ဆေးတဲ့အခါမှာဒေါန်ဆန်းစုကြည်ကိုယ်တိုင်တင်ပြထားတာကဒီလိုနေတိုင်းရုံးတင်စစ်ဆေးတဲ့အတွက်ပေါ့နော်သူ့အနေနဲ့လည်းကျမ်းမာရေးအရာရောဘာရောပေါ့နော်ဒီနေတိုင်းလောက်တာထက်ကိုဟိုပေါ့နော်အချိန်ချပြီးတော့ရက်ချပြီးတော့ပြုလုပ်ပေးပါဆိုပြီးတော့လည်းရှေ့နေတဲ့တစင်တရားရုံးကိုတင်ပြထားလည်းရှိတဲ့ခါကျတော့အခုဒီတရားရုံးဒေါန်ဆန်းစုကြည်အမှုကိုအဲ့လိုပေါ့ဒီလောက်မြန်မြန်ဆန်ဆန်ဖြစ်အောင်ဒီလိုနေ့စဉ်ရက်ဆက်ရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေရောဦးမင်းတို့ဘယ်လိုသုံးသပ်လဲရှင
်။ကျိမှုဆိုင်ရာဥပဒေပုံမှန်905ခါခွေနောက်ပြီးတော့တခါတဘာဝဘေးရန်ဒီစီမံခန့်ခွဲအဥပဒေစတဲ့ပြည်မှုတွေကအမှားအဖြစ်တရားရုံးမှာစွပ်စွဲမယ်တရားစစ်ဆေးစီရင်မယ်ဆိုလို့ရှိရင်ရပောင်း180ပေါ့နော်ကျွန်တော်တို့ရုံးစီမံခန့်ခွဲမှုအစီအစဉ်ရကုတ်မန်နေဂျမန့်ပရိုဂရမ်လို့ခေါ်တဲ့အစီအစဉ်ရရပောင်း180အတွင်းမှာစစ်ဆေးစီရင်ပြီးစီအောင်စီမံဆောင်ရွက်မယ်လို့ပထမဆုံးဆုံးဖြတ်ထားတယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဒီအမှုတွေကတာမန်ရိုးရှင်းတဲ့အမှုတွေဖြစ်တဲ့အတွက်ရပောင်း180မတိုင်ခင်မှာအပြီးစစ်နိုင်အောင်ယခုလိုမျိုးအမှုတွေလည်းနေသွားအောင်ဒေါအောင်ဆန်းစုကြည်တို့သမရဦးဝင်းမြင့်တို့မြို့တော်ဝင်ဦးမျိုးအောင်တို့ကနေပြီးတော့တက်တည်တွေတင်ပြနိုင်ခြင်းတက်တည်တွေတင်ပြခြင်းမရှိတော့ဘဲနဲ့အ мян ပြီးစီအောင်စီမံဆောင်ရွက်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်။နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကမော်တော်ကားစီးလာရတာတနအီလောက်ကြာတယ်။ခေါင်းမူးရယ်အသက်အရွယ်အပြင်လည်းကြီးမြင့်နေတဲ့သူဖြစ်တယ်။စတဲ့ကျမ်းမာရေးဆိုင်ရာအကြောင်းပြချက်တွေနဲ့ဒီနှစ်ပတ်တခါယုံငင်းချိန်မှုအတွက်ကိုစီမံပေးဖို့တရားရုံးကိုရှောက်ထားတယ်လို့လည်းကျွန်တော်သိရပါတယ်။တမားအဖြစ်ဆိုရင်တော့တရားရုံးကဒီလိုကိစ္စရမျိုးတွေမှာယမန်ကြီးတစ်ပတ်ပေါ့နော်အဲ့ဒီလိုမျိုးနှစ်ပတ်တခါစစ်ဆေးတဲ့အမှုတွေဖြစ်ပြောင်းလဲပြီးတော့စစ်ဆေးစီရင်နိုင်တယ်ဆိုတာကိုလည်းကျွန်တော်သိရပါတယ်။အဲ့တော့ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့ကျမရေးအခြေအနေပေါ်မှာမူတည်ပြီးတော့မှတောင်းဆိုတဲ့ကိစ္စဖြစ်တဲ့အတွက်တရားရုံးက လိုက်ရောလိမ့်မယ်လို့တော့ကျွန်တော်တို့ထင်မြင်ဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုနောက်ဆုံးမေခွန်းကတော့အခုဒီဒေါန်ဆန်းစုကြည်ကသူအရင်သူဥဆောင်တဲ့အစိုးရလက်ထက်တုန်းကလည်းအလားတူဒီတရားစီရင်မှုတွေပေါ့နော်ရှိခဲ့ရတယ်ဥပမာဆိုရင်ဒီရိုက်တာသတင်းတောက်ကိုဝါလုံးတို့ပေါ့နော်အဲသူတို့အမှုတွေနောက်ဒီဗစ်တိုးရီးယားနေပြည်တော်ကဒီဗစ်တိုးရီးယားအမှုဆိုလို့ရှင်လဲပေါ့နော်ဒါဒီလိုတရားစီရင်ရေးမှာမမျှတဘူးမျှတမှုမရှိဘူးဆိုပြီးတော့ဟိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ခံခဲ့ရပါတယ်ပေါ့နော်ဒေါန်ဆန်းစုသူဆိုရလက်ထက်တော့အခုသူကိုယ်တိုင်ဒီလိုတရားရုံးမှာဒီရင်ဆိုင်ရတဲ့အခါကျတော့ဥပဒေရေးရာကိုဟိုတုံ့တက်နေတဲ့သူတွေအနေနဲ့ကျတော့သူကိုယ်တိုင်ဒီလိုအခြေအနေကိုပြန်ပြီးတော့ရင်ဆိုင်နေရတဲ့အနေအထားကိုဘယ်လိုတုံ့တက်လဲရှင
်ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီအာဏာရစဉ်ကာလပေါ့နော်ကာလတုန်းကကျွန်တော်တို့ဒီနိုင်ငံတော်ရဲ့အာဏာကိုပိုင်းခြားထားတဲ့၃ရက်ပေါ့နော်စီမံကံကွယ်မှုအာဏာဥပဒေပြည်ရေးအာဏာတရားစီရင်ရေးအာဏာစားတဲ့အာဏာကြီး၃ရောက်ကိုကင်းကင်းရှင်းရှင်းဖြစ်အောင်စီမံဆောင်ရွက်ထားတာကျွန်တော်တွေ့ရတယ်။တရားစီရင်ရေးဘိုင်းအနေနဲ့လည်းတရားစီရင်ရေးကိုလွတ်လပ်တဲ့တရားစီရင်ရေးစနစ်ဖြစ်စီမံဆောင်ရွက်ဖို့အတွက်အုပ်ချုပ်ရေးဌာနကလည်းအုပ်ချုပ်ရေးဘိုင်းကနေပြီးတော့ခွင့်ပြုထားတာတွေ့တယ်။ဝင်ရောက်ဆက်ဖက်ခြင်းမရှိဘူး။ဥပဒေပြုရေးဌာနကနေပြီးတော့လည်းတရားစီရင်ရေးကိုဝင်ရောက်ဆက်ဖက်တာမျိုးမရှိဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်လည်းအစိုးရပြောတဲ့ကိုဝါလုံးတို့ကိစ္စတွေနောက်ပြီးတော့ဗစ်တိုးရီးယားတို့အမှုတွေမှာတရားရုံးရဲ့စီမံခန့်ခွဲမှုတရားရုံးရဲ့ဥပဒေပေါ်အဓိပ္ပာယ်ဖွင့်ဆိုမှုတွေလွဲမှားနေတယ်ဆိုတာတွေကိုသိတော်လည်းပဲနိုင်ငံတော်အုပ်ချုပ်ရေးဘိုင်းအနေနဲ့ဝင်ရောက်ဆက်ဖက်ခြင်းမပြုခဲ့ဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းပဲသဘောရပါတယ်။နောက်ပြီးတော့တခါဒေါ်အောင်ဆန်းစုကြည်ကအစိုးရအဖြစ်အာဏာရယူစဉ်ကာလမှာပြောခဲ့တာတွေရှိပါတယ်။ပြီးခဲ့တာတွေပြီးပြီးရှေ့ဆက်ပြီးတော့မဖြစ်အောင်ပဲကောင်းအောင်ကြိုးစားဖို့လိုတယ်သူလက်ထက်မှာနောက်ကြောင်းပြန်ပြီးတော့တရားစွဲဆိုတဲ့ကိစ္စရတဲ့မလုပ်ဘူးဆိုတဲ့ပြောစကားလဲကျွန်တော်တို့အမှတ်ရပါတယ်အဲ့ဒါတွေကြောင့်ပဲဒေါအောင်ဆန်းစုကြည်လက်ထက်မှာရခိုင်နှုံးကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုနောက်ကြောင်းပြန်ပြီးတော့အရေးမယူဘဲနဲ့လွတ်ထားခဲ့တဲ့အခြေအနေမျိုးတွေလည်းရှိတယ်လို့ကျွန်တော်တို့တွေ့ရပါတယ်အခုရင်ဆိုင်ကြုံတွေ့ရတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကမြန်မာနိုင်ငံရဲ့တရားစီရင်စနစ်ဘလောက်ယူရင်းပျက်စီးနေပါပြီဆိုတာကိုတက်တည်ပြနိုင်ဖို့အတွက်ရင်ဆိုင်ဖြည့်ရှင်းတယ်လို့ပဲကျွန်တော်အနေနဲ့မှတ်ချက်ပြုချင်ပါတယ်ခင်ဗျာ
မယင်ဂျင်နိုင်းစီစဉ်တင်ဆက်ခဲ့တဲ့စနေညဆွေးနွေးကန်အစီအစဉ်ပါရှင်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်မက်ခွင်ဖြူထွေးပြောပြပေးပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နက်ကိုင်ပြည်ပခန့်တွေပေါ်ပေါက်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းလက်နက်ကြီးတွေနဲ့စစ်ရင်အားတိုးချဲ့ချလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးဆိုရင်လည်းအကြောင်းနဲ့မြန်မာလူမှုတွေစိုးရွားတဲ့လူခွေချိုးဖောက်မှုတွေထပ်ပြီးတော့မကြုံရအောင်နိုင်ငံတကာတိုင်းဝန်ကတစုတစီတဲ့ဖိအားပေးတုံ့ပြန်ကြဖို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထပ်မံတိုက်တွန်းပါတယ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးလှုပ်ဆောင်မှုတွေမှာကြေးရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်လို့လူတွေအစုလိုက်အပြုံလိုက်ဖမ်းပြီးနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာတွေရှိခဲ့တဲ့မှတ်တမ်းတွေကိုကုလသမဂ္ဂကရရှိထားတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNOCHA ရဲ့ပြောခွင့်ရ Ravina Shamdasani ကမနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။ COVID-19 ကပ်ရောဂါကြောင့်တစ်ကမ္ဘာလုံးမှာစိတ်သက်သာတာနဲ့အဆိုးရိမ်လွန်နာတွေတိတိတသားမြင့်တက်လာနေပါတယ်။ Lancet စီးပညာရှင်တွေမှာပါတဲ့လေ့လာမှုစစ်တမ်းတစ်ခုအရအခုလိုစိတ်ပြေသနာဖြစ်တာကအရင်ခန့်မှန်းခဲ့တာထက်တန်းကနန်းတွေနဲ့ချီပြီးမနစ်ကမြင့်တက်သွားခဲ့တာဖြစ်ပြီးတော့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေကအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွေကနေပြန်ရုပ်သိမ်းပြီးတဲ့နောက်ပိုင်းအာဖဂန်ကိုလက်ရှိအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ကိုယ်စားလှယ်တွေနဲ့အမေရိကန်အကြီးတန်းဆိုရရရှိတွေဒီကနေ့ပထမဆုံးချိန်အဖြစ်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်တာလီဘန်အကြီးတန်းကိုယ်စားလှယ်တွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာစနေနေ့တနင်္ဂနွေနေ့ရက်တွေ့ဆုံကြမယ်လို့အမေရိကန်နိုင်ငံသားရေးဌာနအရာရှိတွေကပြောဆိုထားတာပါအမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့မှာတော့နိုင်ငံသားရေးဌာနနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ American Agency USAID နဲ့ American ထောက်လှမ်းရေးအသိုင်းအဝိုင်းကအရာရှိတွေပါဝင်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ရှင်
။အောက်တိုဘာလ9ရက်စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုက9ရက်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ John Walker နဲ့ El Santos တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးကိုအစည်းအဝေးပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to